Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ရဲ2024ခုနှစ်အောက်တိုဘာ19ရက်ကျော်သားရင်းညစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီဒါ3251အပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းထုတ်လွှင့်ချိန်တွေတစ်ချိန်နဲ့တိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမြင့်ပါ
မင်္ဂလာညချမ်းပါရှင်ဘေးရန်ပေါင်းကခင်ဝေးကြပါစေကျမခင်ပြထွေးပါရေမီနိုင်ငံမှာရှိတဲ့ဟူတီစစ်သွေးကြွတွေရဲ့မြေအောက်လက်နက်သုံးလောင်းယုံတွေကိုအမေရိကန်ကလေကြောင်းကနေပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကပြောပါတယ်နောက်ဒီအမေရိကန်ဒီမိုကရက်တစ်ပါတီသမ္မတလောင်းကမလာဟဲရစ်ကတော့သူသာသမ္မတဖြစ်လာခဲ့ရင်ဘိုင်ဒန်အစိုးရအုပ်ချုပ်မှုပုံစံမျိုးဆက်လုပ်မှာမဟုတ်ဘူးလို့ပြောဆိုလိုက်ပါတယ်နောက်ဒီကနေ့မှကြာရောက်တဲ့မြန်မာသတင်းကြော့အခါတမရမှာမြန်မာပြည်သူတွေကြုံတွေ့ရတဲ့အချက်အလက်တွေကိုစာနာနားလည်ပြီးတော့ပြည်သူတွေနဲ့အတူတသားတည်းရပ်တည်နေပါတယ်လို့ဒီမြန်မာရန်ကုန်အမေရိကန်တန်ယုံဗြိတိန်တန်ယုံနဲ့ဥရောပကိုယ်စားလှယ်အဖွဲ့တို့ကသတင်းကြော့စုမကောင်တောင်းရင်နဲ့ပြောဆိုလိုက်ကြပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုပြောပြပေးဖို့ရှိပါတယ်ရှင
်ဟုတ်ကဲ့ပါမကင်ပြည်သူတွေအခုလိုသတင်းတွေပြီးမှတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးဖို့ချက်ထဲမှာဆိုရင်ဒီနှစ်သတင်းကြော့မှာဖျားကြောင်းကန်သွားတာဆက်များပေမဲ့အရက်ထဲမိထွန်းတာနေသွားခြင်းအထူးခံစားနေရသူက
ဆရာနာမသိခင်သတင်းတို့လာတူရင်ကျွန်တော်တို့ခရီးသွားကြောင်းတက်ဒီဥစားတွေကတော့လာရရှိတယ်ဥလို့အချိန်မျိုးမှာလာကျွန်တော်တို့ online စမားတွေအမေလို့မကြောက်ရတာများတယ်ဗျာဒီနေ့မှာတော့ခံစားရတယ
်ဒီသတင်းကြွ့မှာပဲစကိုင်းဘက်ဘူးတလင်ကရွာတွေမှာတော့မီးရှို့ခံနေရပါတယ်အခုလိုအချိန်မှာပဲထိုင်းမြန်မာနယ်စပ်မြောက်တွေကစစ်တပ်အချက်အပြာကုန်းကတော့ KNL PDF ပူပေါင်းတက်တွေကသိမ့်ပိုက်လိုက်ပါတယ်အခုလိုသတင်းစွာတွေပြီးမှာတော့ကျတာရိညာပတ်စင်ကနာတွေဖြစ်တဲ့ဥအောင်ခင်ရဲ့မြန်မာရေးတုံသက်ချက်နောက်ကျမ်းမာရေးကဏ္ဍနဲ့တိုင်းသတင်းစွာတွေကိုစက်တိုင်းနှဆင်ကြည့်ရှုရမှာပါအခုရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုမခင်ဖြူထင်းနဲ့ပဲပြောပြပေးပါမယ်ခင်ဗျာ
ရီမီနိုင်ငံမှာရှိတဲ့ဟူတီစစ်သွေးကြွတွေရဲ့မြေရောက်လက်နက်သုံးလောင်းယုံတွေကိုအမေရိကန်ကဒီမနေ့ပုတ်ထူးနေတော့ကလေကြောင်းကနေအတိအကျကိုပဲပြစ်ခတ်တိုက်ခိုက်နိုင်ခဲ့တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကပြောပါတယ်။ရေချောင်းကုံသွဲရေးတွေမှာအထူးကြတဲ့ပင်လယ်နီနဲ့အေဒင်ပင်လယ်ကွေ့တွေမှာသွာလာနေတဲ့သင်းမောတွေကိုအနှောက်ယှက်ပေးပြီးတော့တစ်နှစ်ပတ်လုံးပြစ်ခတ်တိုက်ခိုက်နေတဲ့ဟူတီအဖွဲ့တွေရဲ့လက်နက်စခန်းတွေကိုအမေရိကန်က B2 ဘုံးကျဲလေယာဉ်တွေနဲ့တိုက်ခိုက်ခဲ့တာပါ။ဒါဟာဖြစ်တစ်ဖက်ရန်သူကိုသူတို့ဘလောက်ပဲပုံရှိုးကွယ်ရှိုးနဲ့အပြင်းထန်တိုက်ခိုက်တိုက်ခိုက်သူတို့ကိုရအောင်ရှာဖွေပြီးတော့တိုက်ခိုက်နိုင်စွမ်းရှိတယ်ဆိုတဲ့အမေရိကန်ရဲ့သူမတူစွမ်းပကားကိုပြသလိုက်တာပါပဲလို့ဝန်ကြီး Austin ကပြောပါတယ်။ကာဇာစစ်ပွဲဖြစ်နေတဲ့အချိန်မှာပါလက်စတိုင်းတွေဘက်ကသွေးစီးထောက်ခံမှုပြတဲ့အနေနဲ့အီရန်ကြောထောင်နောက်ခံပေးထားတဲ့ဟူဒီသဘုံတွေဟာပင်လယ်နီနဲ့အေဒင်ပင်လယ်ကွေ့တဲ့သွာလာနေကြတဲ့ကုန်တင်သင်္ဘောကြီးတွေကိုနောက်သင်္ဘောငွေတွေ drone တွေဒုံးကြီးတွေနဲ့ပစ်ခတ်တိုက်ခိုက်နေတာဖြစ်ပါတယ်ဒီလိုတိုက်ခိုက်မှုတွေကနေကာကွယ်ဖို့အမေရိကန်နဲ့ဗြိတိန်တပ်ဖွဲ့တွေကလေကြောင်းကနေအချိန်ချင်းပြန်လည်တိုက်ခိုက်ခဲ့ပါတယ်စီးပွားရေးလုပ်ငန်းကြီးတွေကတော့သူတို့ရဲ့သင်္ဘောတွေကိုဒီလမ်းကြောင်းကနေရှောင်ပြီးကုန်ကျစရိတ်ပိုများပြီးခီးပိုရှည်တဲ့အာဖရိကတိုက်ဘက်ကနေလမ်းကြောင်းပြောင်းသွာလာနေကြတာပါဟူတီတွေရဲ့ဥရိမဲ့တိုက်ခိုက်မှုတွေကြောင့်လွတ်လပ်တဲ့နိုင်ငံတကာကုန်သွယ်သွားလာမှုတွေထိခိုက်ရပြီးတဘာဝပတ်ဝန်းကျင်ဆိုင်ရာကတ်ဆိုးတွေကျရအောင်နောက်အဖြစ်မဲ့ရက်သားပြည်သူတွေရဲ့ဘဝတွေထိခိုက်ရတဲ့အပြင်အမေရိကန်နဲ့လက်တွဲပဲနိုင်ငံတွေရဲ့ကဒီတပ်ဖွဲ့ဝင်တွေရဲ့ဘဝတွေကိုပါအန္တရာယ်ကျရအောင်လုပ်နေတာလို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောဆိုခဲ့ပါတယ်ရှင
်။ဂါဇာမှာအစာအိမ်စာဖျက်မယ်မူဝါဒမရှိတာအစ္စရေးဘက်ကလက်တွေ့ပြဖို့အမေရိကန်ကတောင်းဆိုလိုက်ပါတယ်။ကာဇာဒေသမြောက်ပိုင်းမှာအငတ်ဘေးကျရောက်အောင်ရင်းနဲ့အစားအစာတွေထပ်တောက်သွားမယ်မူဝါဒသူတို့မှမရှိဘူးလို့အစ္စရေးဘက်ကပြောတာကိုအမေရိကန်အနေနဲ့စောင့်ကြည့်နေတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးလင်ဒါ Thomas Greenfield ကလုံခြုံရေးကောင်စီမှာအခုလိုမနေ့ကပြောလိုက်တာပ
ါ The government of Israel has said that this is not their policy
အစ္စရေးဆိုရကဒါဟာသူတို့မူဝါဒမဟုတ်ကြောင်းအစားအစာနဲ့တခြားမရှိမဖြစ်လိုအပ်တဲ့ကုန်ပစ္စည်းတွေကိုဖြတ်တောက်သွားမှာမဟုတ်ဘူးလို့ပြောကြလိုက်ပြီးအစ္စရေးဘက်ကသူတို့ပြောထားတဲ့အတိုင်းမြေပြင်မှာတကယ်လုံးမလို့ဆိုတာကိုကျမတို့အနေနဲ့စောင့်ကြည့်သွားမှာပါလို့ပန်မကြီးကပြောသွားတာပါအဲ့ဒီမူဝါဒဆိုအလုံးမီလက်ခံနိုင်စရာမရှိတဲ့အပြင်နိုင်ငံတကာဥပဒေနဲ့ရောအမေရိကန်ဥပဒေအရပါအကျိုးဆက်တွေရှိလာမှာဖြစ်တယ်လို့လုံခြုံရေးကောင်စီဖွဲ့ဝင်15နိုင်ငံကိုတန်မကြီး Thomas Greenfield ကပြောခဲ့တာပါခင
်ဗျာလာမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီဒီမိုကရက်တစ်ပါတီသမ္မတလောင်းနေရာကနေရှင်ပြိုင်မဲ့ဒုသမ္မတကမလာဟဲရစ်ကသူသာသမ္မတဖြစ်လာခဲ့မယ်ဆိုရင်ဒီလက်ရှိဘိုင်ဒန်အစိုးရအုပ်ချုပ်မှုပုံစံမျိုးဆက်လုပ်မှာမဟုတ်ဘူးလို့ပြောဆိုလိုက်ပါတယ် သူ့အနေနဲ့အတွေးသင့်အမြင်သစ်တွေနဲ့ခေါင်းဆောင်မျိုးဆက်သစ်တွေကိုကိုစားပြုသွားမှာဖြစ်တယ်လို့ဗဟုသုနေတုန်းက Fox ရုပ်သံနဲ့တွေ့ဆုံမေးမြန်းကမ်းမှာ Harris ကပြောပါတယ်။လက်ရရင် Conservative ရုပ်သံသတင်းဌာန Fox နဲ့ပထမဆုံးအကြိမ်ပြုလုပ်တဲ့ဒီ interview ရဲ့မှာတော့လက်ရှိ Democrat အစိုးရလက်ထက်လူဝင်မှုကြီးကြပ်ရေးကင်တွယ်ပုံတွေကနေလေရင်ဟာခွဲစိတ်ပြုပြင်ပြောင်းလဲမှုကိစ္စတွေအစုံအကြောင်းအရာစုကိုထောက်ပြီးတော့မေးမြန်းခဲ့တာပါ။အထူးသဖြင့်သမ္မတဘိုင်ဒန်အစိုးရလက်ထက်လင်းနေတာဆောင်ရွက်ချက်တွေနဲ့ပတ်သက်လို့သမ္မတဘိုင်ဒန်နေရာမှာတူတာဆိုရင်လည်းဒီလိုပဲကင်တွယ်ဖြစ်မှာပါပဲလို့ Harris ကပြီးခဲ့တဲ့သတင်းပတ်တုန်းကပြောဆိုခဲ့ပြီးတဲ့နောက်မှာသူ့အပေါ်မေးခွန်းထုတ်မှုတွေကိုပြန်လည်တုံ့ပြန်လိုက်တာလည်းဖြစ်ပါတယ်။မေးမြန်းချိန်တိုင်းဝက်နီးပါတလျှောက်လုံးမှာတော့မေးသူနဲ့ဖြေသူအပြန်အလှန်စကားဖြတ်ပြောကြရင်အတော်လေးကိုတင်းတင်းမာမာဖြစ်ခဲ့တာပါ။ရွေးကောက်ပွဲကျင်းပဖို့တရင်သုံးဘက်တောင်မလို့တော့တဲ့အချိန်မှာဒီမိုကရက်တစ်သမ္မတလောင်း Harris အနေနဲ့ Republican မဲဆန္ဒရှင်တွေရဲ့ထောက်ခံမဲရဖို့ကြိုးစားနေတာနဲ့အတူသူတို့အကြည့်များတဲ့ရုပ်သံမှာမေးမြန်းခန်းလုပ်ခဲ့တာလည်းဖြစ်ပါတယ်။တချိန်ထဲမှာပဲ Republican သမ္မတလောင်း Donald Trump ကတော့ Georgia ပြည်နယ် Atlanta မြို့မှာပုံထုနေတုန်းကလူလူစုဝေးပဲတက်ရောက်ပြီးမဲဆွဲမေးခွန်းပြောခဲ့ပါတယ်ရှင်
။တောင်ကိုရီးယားကိုရန်လိုတဲ့နိုင်ငံအဖြစ်ဖွဲ့စည်းပုံမှာမကြာခင်ကပြင်ဆင်သတ်မှတ်လိုက်ပြီလို့မြောက်ကိုရီးယားဘက်ကပြောလိုက်ပါတယ်။မြောက်ကိုရီးယားနဲ့တောင်ကိုရီးယားနိုင်ငံကြားချိတ်ဆက်ထားတဲ့ကားလမ်းနဲ့ရထားလမ်းကိုဖောက်ခွဲဖြက်ဆီးပစ်လိုက်ပြီးတော့နှစ်ရက်ကြာမှအခုလိုအတည်ပြုပြောလိုက်တာပါမြောက်ကိုရီးယားရဲ့အခြေခံဥပဒေထဲမှာတောင်ကိုရီးယားနိုင်ငံကိုရန်လိုတဲ့နိုင်ငံအဖြစ်ရှင်းရှင်းလင်းလင်းသတ်မှတ်ထားတာကြောင့်အခြေခံဥပဒေရဲ့လိုအပ်ချက်နဲ့ညီနိုင်ငံချိတ်ဆက်ထားတဲ့မြောက်ကိုရီးယားရဲ့ကားလမ်းနဲ့ရထားလမ်းကိုမကြာခင်ကဖောက်ခွဲဖြက်ဆီးပစ်လိုက်တာပါလို့အစိုးရပိုင်း KCNA သတင်းမှာဖော်ပြလိုက်ပါတယ်မဖြစ်မနေလို့ဖို့လိုအပ်တဲ့အတွက်ဒီလမ်းတွေဖျက်ခဲ့ရတာဖြစ်ပြီးတရားလဲဝင်တယ်လို့မြောက်ကိုရီးယားကပြောပါတယ်မြောက်ကိုရီးယားရဲ့အခြေခံဥပဒေထဲမှာတောင်ကိုရီးယားနိုင်ငံကိုရန်လိုတဲ့နိုင်ငံဖြစ်သတ်မှတ်ခေါ်လိုက်တဲ့ပေါ်တောင်ကိုရီးယားနိုင်ငံရဲ့နှစ်နိုင်ငံပေါင်းစည်းရေးဝန်ကြီးဌာနကပြစ်တင်ရှုံချလိုက်ပြီးဒါဟာနှစ်နိုင်ငံပေါင်းစည်းရေးကိုဆန့်ကျင်တဲ့အမျိုးသားရေးကိုဆန့်ကျင်တဲ့လုပ်ရက်ဖြစ်တယ်လို့ပြောလိုက်ပါတယ်ခင်ဗျာ
တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဖိုင်းဒိုမီတာ32 kHz 9393နဲ့9383ညဖိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဖြူအမေရိကန်တန်ရဲ့ဂျာပါဘရင်းညနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်ဒီကနေ့မှာကြာရောက်တဲ့သတင်းကျွလာပြင်းဒီအခါသမယမှာမြန်မာပြည်သူတွေကြုံတွေ့နေရတဲ့အချက်အသေးတွေကိုစာနာနားလည်ပြီးတော့လိုအပ်တဲ့လူသားချင်းစာနာမှုအကူအညီတွေကိုအမေရိကန်ပြည်ထောင်စုကပေးနေပါတယ်လို့ပြောကြားလိုက်ပါတယ်။အမေရိကန်အနေနဲ့မြန်မာပြည်သူတွေနဲ့အတူတသားတဲ့ရည်တည်နေတယ်လို့ပုံမတောက်ပတဲ့ငင်းချမ်းသာယာတဲ့အနာဂတ်လမ်းကြောင်းစီကိုသွားနေတဲ့မြန်မာပြည်သူပြည်သားတွေကိုဆက်လက်ထောက်ခံအားပေးသွားမှာပါလို့လည်းဒီမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံအကြီးကဲဆူဆန်စတီဗင်ဆန်ကဗီဒီယိုနဲ့ဒီသတင်းကျွစုမုံကောင်းတောင်းပေးခဲ့ပါတယ်။
In honor of this year's Festival of Lights, the U.S. Embassy wishes you renewed hope, strength, and a chance to celebrate with your family and loved ones.
The day to meet on Wei was in Wei Yin, Myanmar Pidu Along Adwe, Nyolin Jin Nek Kung Ari Yazibu, Pidang Su Wen Rui, Chicken Thu Rui Nek Adu, Sin Wei Gwen, Depan, Yashi Pu Adwe, American Tan Yung Ga, Tao Su Piu Bare, Lu American Tan Yung Uji Ge Stevenson Ga, Pyo Tara Ba.2021အနာသိမ့်မှုနောက်ပိုင်းမြန်မာပြည်သူတွေလိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီဒေါ်လာ405သန်းကျော်ဖို့အမေရိကန်ပြည်ထောင်စုကပေးရခဲ့တယ်လို့မြန်မာနိုင်ငံအတွက်အများဆုံးကူညီတဲ့အလှူရှင်နိုင်ငံအဖြစ်ရည်တည်နေပြီးဆက်လက်ကူညီပေးသွားမယ်လို့လည်းဒီကနေ့အမေရိကန်တန်ယုံကထုတ်ပြန်တဲ့ဗီဒီယိုဖိုင်ထဲမှာတန်ယုံကြီးကပြောသွားခဲ့ပါတယ်။တစ်ချိန်တည်းမှာပဲဒီရန်ကုန်ပြည်သူ့ဆတန်ယုံနဲ့ဒီဥရောပသမဂ္ဂ EU ကိုယ်စားလှယ်အဖွဲ့တို့ကလည်းသတင်းကြွအခါသမယမှာမြန်မာပြည်သူတွေအတွက်နှုတ်ခွန်းစကားတွေပြောခဲ့ကြပါတယ်ရှင်။
တရုတ်မှာလူခွင့်ရေးချိုးဖောက်နေတယ်လို့အမေရိကန်ရဲ့ပြည်ထောင်စုဆက်ဆွဲတာကိုတရုတ်ဘက်ကပယ်ချလိုက်ပါတယ်။တရုတ်နိုင်ငံရဲ့လူခွင့်ရေးချင်းနေတဲ့ပတ်သက်ပြီးအမေရိကန်ရဲ့ပြည်ထောင်နိုင်ငံတွေဘက်ကဆက်ဆွဲပြောဆိုလိုက်တာပေါ့။ကုလသမဂ္ဂဆိုင်ရာတရုတ်သံကိုယ်စားလှယ်ကပြင်းပြင်းထန်ထန်ကန့်ကွက်ပယ်ချလိုက်တာပါ။ကုလသမဂ္ဂဆိုင်ရာအမေရိကန်ရဲ့ပြည်ထောင်နိုင်ငံကိုယ်စားလှယ်တွေကဒီမမှန်တဲ့စကားတွေလှုပ်ချံဖြန့်ဝေပြီးနိုင်ငံရေးရာထိတ်တက်ရင်ဆိုင်မှုတွေဖြစ်အောင်ရန်စနေတာဖြစ်တယ်လို့တရုတ်သံကိုယ်စားလှယ်ကဆက်ပြောခဲ့ပါတယ်။ကြအပြင်အရှိလေပိုင်းဒေသမှာဒီနေ့ကြုံနေရတဲ့လူသားပေးဒုက္ခဆိုးတွေမြန်မာနဲ့ဆူဒန်နိုင်ငံတွေကြားမှာကြုံနေရတဲ့နိုင်ငံရေးပဋိပက္ခတွေနဲ့စစ်ပွဲတွေဟာနှစ်ပေါင်းရာချီနဲ့ချဲ့ခဲ့တဲ့ကိုလိုနီအုပ်ချုပ်မှုရဲ့ဆိုးမှုတွေဖြစ်ပြီးဒါတွေအားလုံးဟာဗြိတိရှ်တွေကျူးလွန်တဲ့ရာဇဝတ်မှုမျိုးစုံကြောင့်ဖြစ်တယ်လို့လည်းသူကပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါသေးတယ်ခင်ဗျာ
။ထိုင်းနိုင်ငံမှာတော့ရုပ်ရှင်မင်းသမီးတဦးနဲ့နာမည်ကျော်ရုပ်သံစီစဉ်တင်ဆက်သူတို့အပါအဝင်18ဦးကိုအလှကုန်ကျန်းမာရေးနဲ့ဖြည့်ဆွက်စာတွေလိင်ညာရောင်းပြီးတော့အမျက်ထုတ်ခဲ့မှုနဲ့ဆက်ဆက်ပြီးတော့ထိုင်းရဲကဖမ်းဆီးလိုက်ပါတယ်။စင်ကန်ပြိုင်ကားတွေကိုလည်းတင်လိုက်တယ်လို့ဒေါ်လာ4သန်းလောက် ယ်ညီများတဲ့ထိုင်းဘက်ငွေ320ကျော်ကိုအထုတ်အသွင်းလုပ်လို့မရအောင်ထိန်းချုပ်လိုက်တယ်လို့လည်းထိုင်းရာရှိတွေကပြောပါတယ်နာမည်ကျော်တွေလူသိများသူတွေနဲ့ဆက်နွယ်နေတဲ့ Icon Group ဆိုတဲ့ကုမ္ပဏီကကုန်ပစ္စည်းတွေကိုအွန်လိုင်းမှာကြွညာပြီးလူတွေမဝယ်ဝယ်အောင်ဆွဲဆောင်ရောင်းတယ်လို့ငွေကြေးရင်းနှီးမြှုပ်နှံလာအောင်အွန်လိုင်းကနေဖိအားပေးဖျားယောင်းခဲ့တယ်လို့ဆိုပြီးတော့လိန်လယ်ခံရသူ100ကျော်ကတရားစွဲခဲ့ပြီးတဲ့နောက်မှာကုမ္ပဏီတည်ထောင်သူအပါအဝင်18ဦးကိုဖမ်းဆီးခဲ့တာဖြစ်ပါတယ်ရှင်
။ကဘာကျော် One Direction ပေါ်ဂီတာအဖွဲ့ရဲ့အဖွဲ့ဝင်ဟောင်းလျန်ပိန်းဟာအသက်32နှစ်မှာကွယ်လွန်သွားခဲ့ရပါတယ်။အာဂျင်တီးနားနိုင်ငံဘူနိုစ်အရီစ်မြို့တော်ဟိုတယ်တစ်ခုရဲ့3တက်လေတာဆောင်ကနေပြုတ်ကျပြီးသေဆုံးသွားတာဖြစ်တယ်လို့အာဂျင်တီးနားရဲတပ်ဖွဲ့ကပြောထားပါတယ်ခင်ဗျမင်္ဂလာညချမ်းသာတော်ရှင်များခင်ဗျာ VOA American တန်ရဲ့အောက်တိုဘာ18ရက်ကျသားရင်းညသတင်းတွေကိုမက်ခင်ဖြူထွင်းနဲ့ပြောပြပေးခဲ့တာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေဆက်တိုက်ပါပထမဆုံးကတော့သတင်းကျမှာဖျားချောင်းကန်သွားတာများပေမဲ့အရက်ထဲမီထွန်းပွဲနေသွားခြင်းအထူးခံစားချက်ကိုလည်းထည့်ပြောထားပါတယ်။မြန်မာနိုင်ငံကဗုဒ္ဓဘာသာဝင်တွေအတွက်ဘာသာရေးအထွတ်မြတ်ဖြစ်တဲ့သတင်းချက်လာပြင်းနေမှာရွှေရကုံစည်တီတော်အပါဝင်ဖျားချောင်းကန်တွေမှာဖျားဖူးတွေနဲ့စီကားနေပါတယ်။ဆရာနာသိမ့်ပြီးနောက်ပိုင်းလုံခြုံရေးစိုးရိမ်မှုတွေကြောင့်အရင်ကလိုသတင်းကျမီထွန်းပွဲမီးမြှောပွဲတော်တွေတော့နေသွားတယ်လို့ခီးသွွားဧည့်သည်တွေလာလိရှိတဲ့နေရာမှာလည်းဒီနေ့6ကန်နေတယ်လို့ဒေသခံတွေကပြောပါတယ်။ဒီအချိန်လေးရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးအလိမ်မာပြောပြပေးပါအောင်ခင်ဗျာ
ဒီနေ့အောက်တိုဘာလ18ရက်နေ့ကြာသပတေးနေ့ဟာဗုဒ္ဓဘာသာဝင်တွေအထွတ်အမြတ်ထားရာအဘိဓမ္မာအခါတော်နေ့သတင်းကြိုလာပြည့်နေ့ဖြစ်ပါတယ်ဒီနေ့မှာရန်ကုန်မြို့မန္တလေးမြို့အပါအဝင်ဒေသတချို့ကဖရာပတုစေတီတော်တွေမှာဖူးမြော်သူတွေနဲ့စီကားနေတာပါရန်ကုန်မှာဆိုရွှေတကုံစေတီစုလင်နဲ့မန္တလေးမှာဆိုမဟာမြတ်မုဏိစတဲ့ဖရာပထိုးစီတီတော်တွေကိုဖူးမြော်ကြသူယဟန်ရှင်လူပြည်သူတွေနဲ့စိတ်တိတ်တိုးစီကားနေတာပါရန်ကုန်မြို့တွေကလူဦးရေထူထပ်တဲ့နေရာတစ်ခုဖြစ်သလိုစက်ရုံအလုပ်သမားတွေအများဆုံးနေထိုင်တဲ့လိုင်တရာမှာဆိုရင်လဲစက်ရုံတွေပိတ်ထားတာကြောင့်ဖရာသွားကြောက်တက်သူတွေများသလိုဒလိထုံးစံအရာလူကြီးပြီးပါကတော့ကြတယ်လို့ဒေသခံတူကပြောပါတယ်အရင်ကလိုတော့မီးထိုးပွဲတော်တွေလောက်တာမျိုးမရှိဘူးလို့ပြောပါတယ်
။လိုင်သာရလူတွေအကုန်လုံးကရှေးကုန်ဘုရားရောက်နေတယ်။မြက်ကွက်ထဲမှာတိတ်ဆိတ်။သွားလိုက်လိုင်သာရလူတွေပဲပတ်ကြည့်လိုက်မှမျိုးရဲမာတို့တံပေါင်မာတို့နားပါရှိဘူး။ဒီမှာဖုံးကြီးကြောင်းမှာပဲခင်မုန်းကြီးဆယ်ပါသတော်ဝဲပဲလို့။စွဲလန်းတပင်မာမှမရှိတော့။စိုက်တွေလည်းအကုန်ပိတ်ထားတယ်။ဟိုလိုမီးထိုးနာတာတွေပါလည်းမရှိဘူး။
အခုလိုဗုဒ္ဓဘာသာဝင်တွေအတွက်ထူးမြတ်တဲ့နေမျိုးဆိုရင်အများအပြားရွှေတကုံစေတီတော်နဲ့တကူးကြီးဖျားတွေကိုတွားပြီးတော့အလှူအတန်းတွေလှုပ်ကြလေရှိပါတယ်။ဒီနေ့မှာပြည်သူရှင်မြတ်မှာသတင်းကျွမီးထုံးပွဲတော်နဲ့ဈေးရောင်းပွဲ၃ရက်ကြာကျင်းပနေတာလည်းရှိလာမို့မိသားစုလိုက်တွားလေကြတယ်လို့ဒေသခံတချို့ကပြောပါတယ်။သတင်းကျွလာပြည်နေတွေမှာရိုးရာဓလေ့ထုံးတန်းတွေနဲ့အညီသတင်းကျွမီးထုံးပွဲတော်တွေမီးမြှောပွဲတွေဖျားပွဲတွေကျင်းပကြပေမဲ့စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာအတော်လေးနေသွားခဲ့ပါတယ်။နေတွင်လမ်းမာတွေထပ်မစီပြီးပူဇော်တာရှိပေမဲ့ဆရာနာမသိခင်အချိန်တွေကတော့အလူတန်းပေးဝေလူတန်းတာအရင်လိုကြိတ်ကြိတ်တိုးစီကားနေတာမျိုးတော့မရှိတော့ပါဘူး။သတင်းကျွချိန်ရေကုန်မှာအစီကားဆုံးလို့ပြောနိုင်တဲ့ရေကြော်ကသတင်းကျွပွဲစီဆိုရင်ကိုဗစ်ကရောဂါဖြစ်တဲ့2020ခုနှစ်ထဲကစလို့အခုချိန်ထိမရှိတော့ဘူးလို့ရေကြော်မှာနေသူတွေကပြောပါတယ်။ရွှေပြည်သားဘက်မှာတော့ဒီနေ့မှာတာတုကံဖျားပွဲကျင်းပတာရှိသလိုရွှေပြည်သားနဲ့အနီးတစ်ဝိုက်မှာတော့လုံခြုံရေးတင်းကျပ်ထားတယ်လို့ဒေသခံတူကပြောပါတယ်
။ဟိုအတာတုကံဖျားမှာတော့မီးထွန်းပွဲတော်ဆိုပြီးတော့ပွဲစည်းလိုမျိုးလုပ်ကြတယ်။ဖျားပွဲစည်းပေါ့နော်တာတုကံဖျား။အဲ့ဒါတော့ဒီနေ့ဆိုစီဆုံးပေါ့။စီတယ်အများကြီးပဲ။ဟိုအဆက်ယုံနေရလဲဟို၅ရက်ပိတ်တော်လေ။ဖျားပွဲသွားကြအများကြီးသွားကြ။မိန်းကလေးတော်တော်များများသွားကြ။ဒီလုံခြုံရေးကတော့သူတို့ကမှတ်တိုင်နှစ်မှတ်တိုင်သုံးမှတ်တိုင်မှာ2ရက်3ရက်ရဲရဲစစ်သားရဲနောက်ပြည်သူစစ်ဆိုတော့အစိမ်းကြီးတွေနဲ့ဟိုအဲသူတို့ရဲကအဲ့လိုကျွန်တော်တို့တာစုံပွိုက်တွေမှာသူတို့ကချတာအများအတန်းမော်တော်ပီကယ်ကြတော့အဲ့ကျွန်တော်တို့အမှတ်လေးလမ်းမဆိုတဲ့ရွှေပြည်သားတာရုကန်ဟိုရွှေပြည်သားဘက်ကျော်တွေကြတော့သူတို့ငါးကန်လမ်းရဲအဲ့ဘက်တွေကြတော့မော်တော်ပီကယ်တွေကအခုချတာနေ့တိုင်းချတာ
သတင်းကျောကာလာမိမဆွေမျိုးဘိုးဘွားဆရာသမားတွေကိုကြတော့ကြဖို့မွေးရဇာတိတွေကိုပြန်ကြတဲ့သူတွေရှိပေမဲ့တိုက်ပွဲတွေဖြစ်နေတဲ့ဒေသတွေလုံခြုံရေးမတည်ငြိမ်တဲ့ပြည်နယ်တိုင်းမြို့ရာတွေစီတချို့မပြောင်းနိုင်ကြသလိုစီးရဲတင်ပါနေတဲ့သခိုင်းတိုင်းဒေသတချို့မှာဆိုရင် တရင်ကျော်လာပြည်ဒီမှာတော့ဒလိထုံးစံတွေအရာမိမတွေကိုကြော့နိုင်ဖို့ဝေးလို့စစ်ကောင်စီရဲ့လေးချောင်းအန္တရာယ်ကိုသာစိုးရိမ်နေကြရတဲ့အခြေအနေနဲ့ဖြတ်တန်းနေရတယ်လို့ဒေသခံကပြောပါတယ်
။ဆရာနာမသိခင်တရင်ကျော်လာပြည်ကိုကျွန်တော်တို့ခရီးသွားကြောင်းတက်ပြီးရောကျွန်တော်တို့ဦးဒီမူတာတွေရောကျွန်တော်ကြော့လာရှိတယ်ကျွန်တော်တို့ကြီးညိုတဲ့ကျွန်တော်လေးစားတဲ့ဆရာသမားတွေရောကြော့လာရှိတယ်။ဥလို့အချိန်မျိုးမှာလာကျွန်တော်တို့ဆရာသမားတွေအဓိကအကြောင်းမေးပြီးပေါ့နော်။အွန်လိုင်းသမားတွေမှာမေးလို့မကြောက်ရလားများလေကြာလူသားတွေရှိတဲ့နေရာတွေကျွန်တော်မသွားနိုင်ကျွန်တော်တို့အမှရင်းထဲမှာတလုံးခံစားရတယ်ဟာကိုရှိတဲ့နေရာမှာကျွန်တော်တို့နေ့စဉ်မှာအကြမ်းမဲ့ဆက်ကောင်ပြရလေးချောင်းကိုအဓိကအားပြုပြီးတော့လေးချောင်းမှာကျွန်တော်ဖုံးနေရှင်းနေတယ်ဒါကြအဲလေးချောင်းမှာကျွန်တော်ကြောက်နေရတယ်လေးချောင်းမှာကျွန်တော်တို့ဒီချင်းနှင်းနဲ့မှာအစုံဆန်နေပေါ့နော်ဒီမော်တော်တွေကိုကြောက်နေရတယ်လက်လက်ကြီးအနေရီကြောက်နေရတယ်ကြောက်နေရတဲ့ခါမှာကျွန်တော်တို့ဒီဘာသာရေးတိတ်လက်ဒီလုံးရှင်တော်ရတယ်ကျွန်တော်တို့ဗုဒ္ဓဘာသာဝင်တဦးနေနဲ့ပြောတာမဟုတ်ပါဘူး။ကျန်တဲ့ဘာသာဝင်တွေထွက်လဲဘာသာရေးရလုပ်မယ်ဆိုတဲ့စော်ရင်းနေတာမှာကျွန်တော်ဆက်တဲ့နေရတဲ့အခြေအနေဖြစ်နေကြ။
မိုးအကုံဆောင်အကူတရင်ချုပ်ကာလာမှာရက်ရှည်ရုံးတွေပိတ်တာမို့ပုံမှန်ခီးသွားသူတွေများပါတယ်။ဒီနှစ်တော့လုံခြုံရေးအခြေအနေနဲ့ရေဘေးတံတွေကြောင့်လာရှိုးပြင်းတွေစတဲ့ရှုခင်းလာတဲ့နေရာတွေစီခီးထွက်သူတွေနေသွားပါတယ်။ခီးသွွားရာဒီကလာခီးသွွားရင်းနဲ့ပြည်နေတတ်တဲ့ပြည်ဦးလွင်ရဲ့ဒီနှစ်အခြေအနေကိုဒေသခံတို့ကအခုလိုပြောပြပါဗျ
။ဒီလိုမှတော့သွားသွားကြောင်းတက်တယ်ရတော့ပုံမှန်ပါပဲ။ဒါပေမဲ့ခါတိုင်းလိုမီးထွန်းတာလေးတို့ဘာလေးတို့ဘာမှမရှိဘူးပေါ့။မီးထွန်းတာလေးတို့အဲ့လိုမျိုးလေးတို့မီးငွေမြတ်တာလေးဒါလေးခါတိုင်းဆိုတော့မျိုးကချူချက်ခတ်ဧည့်သည်တွေနဲ့ချူချက်ခတ်အဲ့လိုမျိုးတော့စိတ်မပြေအောင်ပေါ့။ဒီလိုရှိဆိုရင်ဘုံမပေါအောင်ပေါ့။အခုကတော့နေသားတော့ပေါ့။ခါတိုင်းဆိုဒီကခီးသွွားရာဒီလေ။အခုကတော့ပါသွားတယ်။ကျွန်တော်လေးပါသွားတယ်ဒီမှာနေနေရတော့အင်းသူတွေတော့လှုပ်ရှားတာမလို့ရဘူးအဲလူမျိုးကြီးကတော့ဒီလိုဒီဇိုင်းပုံမှန်တော့ပြည့်လာနေပြီလားလို့တို့ရှိတယ်။ညပိုင်းတော့အမြဲတမ်းနေတယ်။ဟုတ်တယ်ဒီမှာနေစီ
။ဆေးရပတိပခါရီဖြစ်ပွားနေတဲ့မြို့ရီနဲ့တိုင်းသားဒေသတွေမှာလည်းတည်င်းကျွမီထုံးပွဲတော်ကာလလူစုလူဝေးလူထုထက်တဲ့နေရာတွေနဲ့လမ်းခီးသွာလာမှုတွေမှာလုံခြုံရေးအထူးသတိထားကြဖို့နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေဘက်ကလည်းပြည်သူလူထုကိုပန်ကြားစာတွေထုတ်ပြန်ထားပါတယ်။ဒီချိန်ထဲမှာပဲရေလွှမ်းမှုမှုတန်းအကြီးစည်ခံခဲ့ရတဲ့ဒေသတွေမှာလည်းပြည်လဲထူထောင်ရေးအတွက်အခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရပြီးတော့လုံပန်းစူးစမ်းတိစောက်နေကြရတာမို့ဒီနှစ်သတင်းကျုပ်ကာလမီးထုံးပွဲတော်နဲ့ရိုးရာဓလိထုံးတန်းစင်လာရီနဲ့အညီမကျင်းပနိုင်ဘူးလို့ဒေသခံတွေနဲ့ကုကြီးကယ်ဆယ်ပေးတဲ့သူတွေကပြောပါတယ်ရှင
်။သတင်းကျမှာဖျားကြောင်းကန်သွားများပေမဲ့မီးထုံးပွဲနဲသွားတာနဲ့အထူးခံစားရတာအလိမ်မှာပြပြခဲ့တာပါ။အခုတော့သတင်းကျမှာပဲစကံပဲဘုဒ္ဓလင်ရွာတွေတော့မရှိခံရတာပါ။သတင်းချုပ်လာပြင်းနဲ့မနက်ခင်းဝေလီဝလင်းအချိန်မှာဘုဒ္ဓလင်မြို့နယ်ကနေအိမ်တွေကိုစစ်ကောင်စီတပ်ကမရှိဖျက်ဆီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒေသခံတချို့အသက်ခံထားပြီးဒါစနဲ့ရှိလဲဖမ်းခံထားရစေပါ။မန္တလေးတိုင်းငစုံမြို့နယ်ဘက်မှာလည်းစစ်တပ်ကနေမြေရှိနေပြီးလေကြောင်းကပစ်ခတ်နေတာရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးကိုကမောင်စုံမင်းပြောပြပေးပါအောင်ခင်ဗျာ။
ဒေသခံတွေတပ်ဖြတ်ခံခဲ့ရသလိုဒါဇင်နဲ့ချီပြီးဖမ်းဆီးခံထားရတဲ့စကိုင်းတိုင်းဘုဒ္ဓလင်မြို့နယ်မှာဒီကနေ့အောက်တိုဘာ18ရက်သတင်းကျုပ်လာပြည့်နေ့မှာစစ်ကောင်စီကစီပါကျေးရွာကိုရောက်ရှိလာပြီးကျေးရွာထဲကနေအိမ်တွေကိုမီးရှို့ခဲ့တယ်လို့ဘုဒ္ဓလင်ဒေသခံတွေကပြောပါတယ်အောက်တိုဘာလ16ရက်မနေ့ကလည်း3ရက်လောက်တပ်ဆွဲနေထိုင်ခဲ့တဲ့တက်လှမ်းရွာကနေစစ်တပ်ထွက်သွားချိန်တော်ရဲတိုက်လို့ဒေသခံတွေပြောတဲ့ယာယီအိမ်တွေကိုမီးရှို့ဖျက်ဆီးသွားခဲ့ပြီးဒီနေ့မှာတော့စီပါကျေးရွာထဲဝင်ပြီးမီးရှို့ခဲ့တယ်လို့ဒေသခံတဦးကပြောပြပါတယ်
တလိုင်းမီးရှို့တော်ရဲတဲတွေလေမီးရှို့ပြီးတော့ဒီကောင်တွေထွက်ကြတာပဲမနေ့ပိုင်းတော့ကြာပါဘူးမနေ့လေဝေလီဝေလီပိုင်းတော့ပေါ့စီပါပတ်ရွာလာပဲစီပါရွာကျင်းနေရတော့မီးရှို့နေတယ်မီးကျင်းနေရတယ်တော်ရဲအဲ့ဒီတော့မနေ့မနေ့ရေးက
တောတောင်တွေတဲ့တောင်ယာဆိုင်ခင်းတွေအတွက်ယာယီစောက်ထားတဲ့အိမ်လေးတွေကိုတော်ရဲတိုက်လို့ပြောကြတာဖြစ်ပါတယ်စစ်တပ်စစ်ကြောင်းရှိတဲ့အတွက်မီးလောင်တဲ့နေအိမ်အရေးအတွက်အတိအကျမသိရသေးတာလို့ဒေသခံတွေကပြောပါတယ်စီပါကျေးရွာဟာကုတော်ကျေးရွာကနေစစ်ကူသွားပြီးပြန်လာတဲ့စစ်တပ်စစ်ကြောင်းကိုကာကွယ်ရေးတပ်ဖွဲ့တွေကပြီးခဲ့တဲ့စက်တင်ဘာလ30ရက်နေ့ကကြားပြတ်တိုက်ခိုက်ခဲ့တဲ့နေရာလဲဖြစ်ပါတယ်အဲ့ဒီကြားပြတ်တိုက်ခိုက်မှုမှာစစ်တပ်ဘက်က39ယောက်သေဆုံးပြီး48ယောက်စစ်သုံးပန်းအဖြစ်ဖမ်းဆီးခံခဲ့ရကလက်နက်အများပြားကိုလည်းကာကွယ်ရေးတပ်ဖွဲ့တွေကသိမ်းဆည်းရရှိခဲ့တယ်လို့ပြောပါတယ်။အ အဲ့ဒီလိုတိုက်ခိုက်ခံရပြီးတဲ့နောက်စီပါကြေးဝါကိုစစ်တပ်ကတကြောပြန်နယ်မြေရှင်းလင်းနေတာလည်းဖြစ်ပါတယ်စစ်တပ်ရဲ့နယ်မြေရှင်းလင်းမှုအတွင်အရသာ14ဦးတပ်ဖြတ်ခံထားရပြီး20ကျော်လဲအခုချိန်ထိဖမ်းဆီးခံထားရပါတယ်ကြေးဝါ9ရွာတဲ့မင်းကဒေသခံ2000ခွဲကျော်ဟာလည်းဘေးလွယာထွက်ပြေးတိမ်းရှောင်ခဲ့တယ်လို့စစ်ဘေးရှောင်ကူညီပေးနေသူတွေကပြောပြပါတယ်စကိုင်းတိုင်းနဲ့ကပ်နေတဲ့မန္တလေးတိုင်းဘက်မှာဆိုရင်လေမြင်းကြံခရိုင်ငဇွန်မျိုးနယ်တဲကငမြကြီးကျေးရွာမှာစစ်တပ်ဘက်ကစစ်ရေးလှုပ်ရှားနေတယ်လို့ကာကွယ်ရေးတပ်ဖွဲ့ဝင်တွေဘက်ကပြောပါတယ်ငမြကြီးကျေးရွာဟာကာကွယ်ရေးတပ်ဖွဲ့တွေသိမ်းပိုက်ထားတာဖြစ်ပြီးပြန်လည်စိုးမိုးနိုင်ရေးအတွက်စစ်တပ်ဘက်ကစစ်ကြောင်းထိုးနေပြီးတိုက်ပွဲတွေရှိခဲ့တယ်လို့မြောင်မျိုးနယ်ပြည်သူကာကွယ်ရေးနဲ့လုံခြုံရေးအဖွဲ့ရဲ့တာဝန်ရှိသူကိုຫນွေဦးကအခုလိုပြောပါတယ်
ခုတည်းရောကျွန်တော်တို့ဒီစစ်ကြောင်းက7ရက်နေ့ထိဆိုလို့ရှိရင်ကျွန်တော်တို့ဟို4ရက်ကြာဒီတည်းထိကျွန်တော်တို့အဲ့တမှာတိုက်ပွဲဝင်နေရအဲ့ဒီမိုးတောင်တန်းပါဆိုသူတို့ရဲ့ရည်မှန်းချက်ကဘယ်လိုလဲဆိုတော့သူတို့အဲ့ငငါးကြီးစခန်းကလည်းပြေးထားတာဆိုတော့အဲ့ခါလည်းကြံရကျင်လာရောပြီးလို့ရှိရင်ဒီဘက်ကအဲ့ဟောပေါ့သူတို့လမ်းကြောတွေဟောပေါ့ရိုးသားဆက်မှုဆောင်တော့ဒရဥပတ်တို့အဲ့တက်တကြောပြေးရတယ်ဆိုရင်အဲ့လမ်းကြောတွေပြန်သွားမှာပေါ့အဲ့အဲ့မျိုးတွေကအပွင့်မခံနိုင်တဲ့အတွက်ကြောင့်မလို့ကသူတို့ကဟိုပြန်ပြီးတော့စစ်ကြောင်းနဲ့စစ်ကြောင်းထုတ်ပြီးတော့နေမြေရှင်းလင်းရေးပုံမှန်ကိုလုပ်နေ
တာစစ်တပ်ကနေမြေရှင်းလင်းရေးအတွင်းဝေဟင်ကနေပါရဟယင်တွေနဲ့ပြစ်ကတ်တာတွေရှိပြီးကာကွယ်ရေးတပ်ဖွဲ့ဝင်တွေဘက်ကတေဆုံးဒဏ်ရာရှိမှုတွေလည်းရှိပါတယ်မြောင်မျိုးနယ်နဲ့ငဇွန်မျိုးနယ်အကြားမှာရှိတဲ့ငမြကြီးကျေးရွာရဲစခန်းကိုကာကွယ်ရေးတပ်ဖွဲ့တွေတင်ပိုက်ပြီးတဲ့နောက်စစ်တပ်ဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့လို့အရသာ16ဦးနဲ့မင်းတေဆုံးခဲ့ပါတယ်စကိုင်းမကွေးမန္တလေးစတဲ့ဒေသတွေရဲ့စစ်စင်ရေးအတွင်အရသာထိခိုက်သေးဆုံးမှုတွေနဲ့ပတ်သက်လို့စစ်တပ်ဘက်ကတော့ဒေသကာကွယ်ရေးတပ်တွေရှိတဲ့ဒေသတွေကိုခြေမုံတိုက်ခိုက်တာသာဖြစ်တယ်လို့ပြောဆိုလေးရှိပါတယ်ခင်ဗျာ
သတင်းချက်မှာစကိုင်းဘက်ဘူးတလင်ကရွာတွေမှာတော့မိရှုခံရတာကိုခမောင်စုံမင်းပြောပြခဲ့တာပါအခုတော့ထိုင်းမြန်မာနယ်စပ်မြဝတီကစစ်တပ်ချက်ချပြူဟာကုန်းကို KNL ကရင်တပ်နဲ့ PDF ပူးပေါင်းသိမ်းပိုက်လိုက်တာပါကရင်ပြည်နယ်ထဲမှာစစ်ကောင်စီတပ်တွေတဲ့အချက်ချာကြတဲ့ဆွဲတော်ကုန်းအမြောက်တပ်ကုန်းကို KNL PDF ပူပေါင်းတော်လိုင်းတပ်တွေဒီနေ့မနေ့သိမ်းပိုက်လိုက်ပါတယ်။လေးကီခေါနာမှာလက်လက်ခရင်အများပြားကိုသူလောင်ထားတဲ့ဒီစစ်တပ်ဗျူဟာစခန်းကြီးကိုပူပေါင်းတပ်တွေသိမ်းပိုက်ခဲ့တဲ့တဲ့ရင်ပြည်စုံကို VOA သတင်းထောက်မအေးမှာပြောပြပေးပါအောင်ခင်ဗျာ
။ကရင်ပြည်နယ်မြောက်ရီမြို့တောင်ဘက်လေးကီကော်မြို့နီးမှာရှိတဲ့စစ်ကောင်စီရဲ့ဆွဲတော်ကုန်းအမြောက်တပ်ကုန်းလို့ခေါ်တဲ့လက်နက်ကြီးဗျူဟာစစ်စခန်းကိုဒီကနေ့အောက်တိုဘာလ18ရက်နေ့မနက်ပိုင်းမှာ KNLA PDF ပူးပေါင်းတပ်တွေကတိုက်ခိုက်သိမ်းပိုက်ခဲ့ပါတယ်။လေးကီကော်မှာစစ်တပ်တွေအဓိကကျပြီးလက်နက်ခဲယံအများအပြားတိုလောင်ထားတဲ့လက်နက်ကြီးဗျူဟာစစ်စခန်းကြီးကို KNLA PDF ပူးပေါင်းထားတဲ့ကော်ပိုရာစစ်ကြောင်းပါဝင်တခြား PDF ပူးပေါင်းစစ်ကြောင်းတွေကပူးပေါင်းပြီးသိမ်းပိုက်ခဲ့တာဖြစ်ပါတယ်။အခုသိမ်းပိုက်လိုက်တဲ့စစ်စခန်းအချက်အချာကြားမှုနဲ့ပတ်သက်လို့ KNU ပြောခွင့်ရဖလိုစော်တော်နီက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
။အာအထူးသဖြင့်ပြောရမယ်ဆိုရင်တော့ဒီဆွေတော်ကုန်းပေါ့နော်အရာခေါ်တော့ခွေးကုန်းပေါ့ဒီခွေးကုန်းကတော်တော်ဒုက္ခပြီးတဲ့ဟာတော့ရှိတယ်။ဒီထိုက်ပက်ကန်းကိုမထင်မထင်လို့ပြစ်ချတာသိမ့်ကြသေးသူတို့တခါပြစ်ချသေးတယ်အဲ့ဒါလက်နေကြီးနဲ့နောက်ပြီးတော့ဒီဟာအထူးသဖြင့်ဒီသင်္ကန်းညင်အောင်ပတ်ဝန်းကျင်ရှိတဲ့ရွာတွေကိုလည်းဒုက္ခပေးသလိုဘလောက်ထိပေါ့တယ်ဆိုရင်တော့သူအာရှလမ်းမရေးတိတိလဲဟိုလက်လန်းမိတဲ့အနေထားတော့ရှိတယ
်စစ်တပ်စခန်းကြီးကိုတိမ့်ပိုက်လိုက်နိုင်တဲ့အတွက်အလှည့်ပြောင်းဖြစ်နိုင်တယ်လို့လဲ KNU ပြောခွင့်ရကပြောပါတယ
်အဲ့ရောင်လို့ပြောမယ်ဆိုတော့အခုလောလောဆယ်၄ကီကော်နဲ့မြောက်ပြည်မြို့ကတော့တကယ်ဟိုကွင်းမြောင်ကြီးထဲမှာဟာလာလင်းတည်ရှိနေတဲ့လာပြင်းစည်းတခုလို့တော့ဖြစ်သွားတဲ့သဘောတော့ရှိတော့ဘောနော်ဘာလို့အဲ့လိုပြောရမလဲဆိုရင်တော့ဒီမြောက်ဒီရေဘေးပေါက်ခြင်းမှာရှိတဲ့ဒီတရင်နေဖြစ်တဲ့3993569ဗျူဟာအပါဝင်ပေါ့နော်ဆိုတော့အဲ့ဒါတွေကကျွန်တော်တို့လက်ထဲကိုရောက်သွားတာကြာပြီဆိုတော့ဘာအကောက်ကွယ်မှမရှိတော့ဘူးမြို့ထဲမှာရှိတဲ့2.5ဆိုတာတို့ပြန်နေတယ်ဆိုတော့ဘယ်လောက်ထိနေတယ်ဆိုတာလဲဒါမြို့ထဲမှာဆိုတော့ဘာမှလဲဟိုထိအောင်မလဲမဟုတ်ဘူးကျွန်တော်မြင်လားဘာဖြစ်ဖြစ်ဒါကတော့အလှည့်ပြောင်းတစ်ခုတော့ဖြစ်သွားတယ်လို့ပြောလို့ရမှာပေါ့နော်
စစ်တပ်တပ်စခန်းတိမ့်ပိုက်ခံရတဲ့အတွက်စစ်သားတချို့ထွက်ပြေးပြီးတချို့လက်နက်ချတယ်ဆိုပြီးဒေသခံတဦးကလည်းသူသိထားသမျှကို VOA ကိုအခုလိုပြောပါတယ
်။နေမနဲ့ငါးနိုင်ကျော်လောက်ပါ။တစ်နှစ်တိုင်းတစ်နှစ်ကြီးတိုင်းတစ်နှစ်တိုင်းကြားရတယ်။ဆိုတော့ဘုံဝင်တယ်။အဲ့ဒါပြပူပေါင်းပတ်တယ်။အဲ့မှာတက်ပြီးလိုက်တယ်ကြားရတယ်။ဘုံနဲ့ခမကျွန်တော်တို့ကြည့်ရတယ်မဟုတ်လား။ဒါကအဲ့တတားရီအတွက်တတားရီအတွက်ဆက်ပြီးရကြည့်ရတယ်။တစ်နှစ်ကပြပူပေါင်းတက်ပြီးမှာသုံးတက်တယ်ကဘုံပြပူ ပေါင်းကိုပြန်လေနဲ့ပြင်ရတဲ့ကမှာတော့လက်နက်အလင်းဝင်လာတယ်ဆိုတော့ပူပေါင်းတဲ့လက်နက်အရယ်ကတော့အဲ့ဒီမှာတော့တတ်ထိုင်တာကတော့တမ44ရက်တတ်သားတွေထိုင်ကြတာပေါ့အဲ့ဒီကောင်ကနေရာတွေမှာလက်နက်ကြီးနဲ့ပြင်နေတာကလက်နက်ကြီးကောင်တွေကဒီနေ့ဒီကဒီနေ့ဒီကောင်တွေကနေ့တိုင်းစိတ်စဉ်
ဆွေတော်ကုန်းစစ်တပ်ဗျူဟာစခန်းကိုတိမ့်ပိုက်လိုက်ချိန်မှာလက်နက်ခရမ်းတွေလည်းအများအပြားသိမ်းဆည်းရရှိသလိုစစ်သုံးဘက်တွေကိုလည်းဖမ်းမိထားတယ်လို့လည်း KNL PDF ပူးပေါင်းတပ်တွေဘက်ကပြောပါရတယ်။အဲ့ဒီထဲမှာ120မမလို့လက်နက်ကြီးတွေပါတိမ့်ဆည်းရမိတယ်လို့လည်းသိရပါရတယ်။အကြဆုံးနဲ့လက်နက်ချစီရင်ကိုတော့ VOA ကအခုချိန်မှာအတည်ပြုလို့မရသေးပါဘူး။ဆွေတော်ကုန်းဖြူဟာကုန်းစခန်းဟာ၄ကီကိုမြို့တင်အနီးကစစ်တပ်ရဲ့နောက်ဆုံးလက်ကျန်စစ်စခန်းလေးဖြစ်ပါတယ်။အရက်သားတွေရှိနေတဲ့ကျေးရွာတွေဘက်ကိုစစ်တပ်ကလက်နက်ကြီးတွေနဲ့မကြာခဏပစ်ခတ်နေတဲ့တပ်စခန်းလေးဖြစ်ပါတယ်။ KNU တပ်မ6ထိန်းချုပ်နယ်မြေတွင်စစ်တပ်က2003ခုနှစ်မှာထိုင်းမြန်မာနယ်ကြားစစ်စခန်းဖြစ်လာရောက်စစ်တပ်တပ်ဆွဲထားတဲ့စခန်းကြီးတစ်ခုလည်းဖြစ်ပါတယ်။တပ်မ2နှစ်တပ်မ4လေးအပြင်ကံယောရန်တိုင်းလက်အောက်ခံတပ်ရင်းတွေဒီစခန်းကြီးထဲမှာလာရောက်တက်ဆွဲလေးရှိပါတယ်။အခုလိုမျိုးစစ်တပ်ရဲ့ဆွေတော်အမြောက်ကုန်းစစ်စခန်းကိုတိမ့်ပိုက်ခဲ့ပြီးတဲ့နောက်ဝလီစစ်ဗျူဟာစခန်းဥက္ကဋ္ဌစစ်စခန်းတွေကိုလည်း KNL PDF ပူးပေါင်းတပ်တွေဘက်ကဆက်လက်ထိုးစစ်ဆင်သွားမဲ့ပုံရတယ်လို့လည်းဒေသတွင်းကကရင်သတင်းစင်မှာဖော်ပြပါတယ်။ဆွေတော်၄ကီကောအမြောက်တက်ကုန်းစစ်ဗျူဟာစခန်းကျသွားရတဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကအခုချိန်ထိတစုံတရာထုတ်ပြန်တာမရှိသေးပါဘူးရှင်။
ထိုင်းမြန်မာနယ်စပ်မြဝတီကစစ်တပ်ချက်ချာဖြူဟာကုန်းကို KNL ကရင်တပ်နဲ့ PDF ပူးပေါင်းတပ်သိမ်းလိုက်တာမယေးမှာပြောပြခဲ့တာပါအခုတော့အမေရိကန်မှာမဆုံးဖြတ်ရသေးတဲ့မဲဆန္ဒရှင်တွေမဲရဖို့သမရလောင်းတွေလုံးပန်းနေကြတာပါအမေရိကန်သမရယူကောက်ပွဲနောက်ဆုံးလမှာဒေါ်နယ်ထရမ့်နဲ့ကမလာဟဲရစ်တို့နှစ်ဦးလို့ဟာအနှဲငယ်ပဲကြံတော့တဲ့မဆုံးဖြတ်ရသေးတဲ့မဲဆန္ဒရှင်တွေကိုမဲလာပေးဖို့ကြိုးစားစည်းရုံးနေကြပါတယ်ဒီအရေးကြီးတဲ့မဆုံးဖြတ်ရသေးတဲ့မဲဆန္ဒရှင်တွေအကြောင်းစကော့စတန်စ်ကသတင်းပေးပို့ထားတာပါ။ကိုငင်းချန်ပြောပြပေးပါဦးခင်ဗျာ
။အမေရိကန်ပြည်နယ်အများစုမှာကြိုတင်မဲပေးနိုင်ပြီဖြစ်တာကြောင့်တချို့အမေရိကန်တွေအနေနဲ့သမရရွေးကောက်ပွဲအတွက်မဲပေးနေကြပါပြီ။ဒါပေမဲ့လည်းတချို့မဲဆန္ဒရှင်တွေကတော့ဒေါ်နယ်ထရန့်နဲ့ကမလာဟဲရစ်အကြားဘယ်သူကိုရွေးမလဲဆိုတာမဆုံးဖြတ်ရသေးဘူးလို့ပြောပါတယ်။ယူရောမျိုးကမယ်ရီဘက်ဂျီယိုဗာချီနီက
စမားကတော့သူတို့ဘယ်သူလဲဆိုတာကိုနားလည်စမားလေသူတို့ပါဝင်ပတ်သက်နေမှုကတိတ်ပြီးတော့မရှိပါဘူးနိုင်ငံရေးအခြေအနေတစ်ခုလုံးပေါ်မှာသူတို့နှစ်ယောက်လုံးကအသစ်တွေပါသူတို့နှစ်ဖက်လုံးစိတ်ဝင်စားစရာနောက်ခံအခြေအနေတွေကလာတာပါသူတို့ဘယ်သူလဲဆိုတာကိုသိချင်ပြီးတော့သူတို့သမရလောင်းအနေနဲ့ဘယ်လိုကိုစားပြုမလဲသိချင်ပါတယ
်အများပြည်သူအမြင်စစ်တမ်းတွေမှာတော့မဆုံးဖြတ်ရသေးတဲ့မဲဆန္ဒရှင်က300ခန့်တုံးလောက်ရှိတယ်လို့ပြနေပါတယ်။ John Johnson ကမက်ကီတက်ကတို့ဥပဒေကြောင်းသူတည်တည်ပါ
။ For a lot of voters they haven't started paying that
much. မဲဆန္ဒရှင်တို့များများအာယုံမဆိုင်ဖြစ်သေးပါဘူး။ဒါကြောင့်သူတို့ခုချိန်မင်းမဲ့ဆိုရင်သူတို့ကအဲ့လိုပဲဖြေမှာပါ။အနောက်လေဘိုင်းကလူတို့ချုပ်ဆိုရင်လည်းသူတို့ဘယ်သူ့ကိုမဲပေးမလဲဆိုတာပြောမှာမဟုတ်ပါဘူး။ဒါလည်းတစ်စိတ်တစ်ပိုင်းဖြစ်နိုင်ပါလေ
။ Trump နဲ့ Harris မဲဆွဲအဖွဲ့တွေကမဆုံးဖြတ်ရသေးတဲ့သူတွေကိုပြစ်မှတ်ထားတဲ့မဲဆွဲမှုတွေလှုပ်လာနေတယ်လို့ Massachusetts တက်ကတို့ကနိုင်ငံရေးသိပ္ပံပညာရှင်တေတာရှိနေတာကပြောပါတယ
် The population of the undecided voter is shrinking.
မဆုံးဖြတ်ရသေးတဲ့မဲဆန္ဒရှင်ဦးရေကတဖြည်းဖြည်းနည်းလာနေပါတယ်။တရပီးတရနည်းလာတော့ပါ။အများစုကရွေးကောက်ပွဲရက်မတိုင်ခင်စိတ်ပိုင်းဖြတ်ကြမှာပါ။ဘာဖြစ်နိုင်တယ်လဲဆိုရင် Democratic Party ရော Republican Party ရောမြေပြင်မှာဘလောက်စည်းရုံးနိုင်တယ်လဲဆိုတာမူတည်ပြီးတော့ရွေးကောက်ပွဲကအကျိတ်နယ်နဲ့ကပ်ပြီးတော့အနိုင်ရတာမျိုးပဲရှိမှာပါ။
သူတို့နှစ်ဦးလုံးမှာမဆုံးဖြတ်ရသေးတဲ့သူတွေကိုစီယုံတဲ့နေရာမှာစိန်ခေါ်မှုတွေရှိနေတယ်လို့ Brookings Institution ကသူတည်တည် Darrell Wells ကပြောပါတယ်
He needs to reassure Americans
သူအနေနဲ့ American တွေကိုအာမခံဖို့လိုတာကနံပါတ်1သူအနေနဲ့တရားဥပဒေကိုလေးစားဖို့လိုမယ်သူတမရဖြစ်လာရင်ရှုပ်ထွေးအောင်ရှောက်လုပ်တာမျိုးမဖြစ်ဖို့လိုပါတယ်တစ်ဖက်မှာလည်းကမလာကအတွေ့အကြုံနှဲပါသေးတယ်သူအရင်တုန်းကအခုလက်ရှိမူဝါဒတွေထက် Liberal Party ဖြစ်တဲ့မူဝါဒတွေနဲ့ရပ်တည်ခဲ့တာပါသူအနေနဲ့မဲဆန္ဒရှင်တွေကိုအာမခံရမှာအရင်ကကမ်မလာမဟုတ်ပဲအခုကမ်မလာဟဲရစ်ကိုတမရအဖြစ်ရမယ်ဆိုတာပါ
လူသိပိုများတဲ့ထရမ့်အနေနဲ့မဆုံးဖြတ်ရသေးသူတွေကိုမဲဆွဲတဲ့နေရာမှာအားသာချက်ကောအားနည်းချက်ကောရှိတယ်လို့ဂျွန်ဆင်ကပြောပါတယ
် Donald Trump is a candidate running for the third time for president so
Donald Trump ကတမရလောင်းအနေနဲ့ဝင်ပြိုင်တာ3ချိန်မြောက်ပါဒါကြောင့်လူတော်များများစီမသူနဲ့ပတ်သက်ပြီးခိုင်မာတဲ့အမြင်တွေရှိပြီးသားပါ။ဒါကြောင့်နည်းနည်းလေးပဲကြံနဲ့မဆုံးမရသေးတဲ့မဲဆန္ဒရှင်တွေကိုနှစ်ပါတီစလုံးကလာပြီးတော့မဲပေးဖို့ကြိုးစားမဲဆွယ်နေကြတာပါ
။
။ရွေးကောက်ပွဲဘယ်သူနိုင်မလဲဆိုတာအဓိကဆုံးဖြတ်လာနိုင်တဲ့ဟိုဘက်ဒီဘက်ရိမ့်နေတဲ့ပြည်နယ်တွေမှာအခုလိုမဆုံးဖြတ်ရသေးတဲ့မဲဆန္ဒရှင်တွေဟာကပ်ပြီးအပြောင်းအလဲဖြစ်သွားစေနိုင်ပါတယ်ခင်ဗျာ။
အမေရိကန်မှာမဆုံးဖြတ်ရသေးတဲ့မဲဆန္ဒရှင်တွေရဲ့မဲရဖို့သမ္မတလောင်းတွေမဲဆွဲနေကြတာကိုငင်းချင်းပြောပြခဲ့တာပါ။မကြာခင်ဥရောပခေတ်မြန်မာပြည်တုံ့တက်ချက်အပါအဝင်အပတ်စဉ်ကဏ္ဍတွေလာဖို့ရှိပါသေးတယ်ခင်ဗျာ
။ VOE အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voebemis ဖြစ်ပါတယ်။
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တန်ကနေအောက်တိုဘာလ18ရက်ချက်သားရီနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3251တုကနေည10နာရီအထိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒါအပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းထုတ်လွှင့်ခြင်းအတွင်းတစ်ချိန်တည်းည10နာရီအထိဆက်ပြီးတော့တိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါသေးတယ်တော်ရရှင်တွေအနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့စီကို email လိပ်စာ burmese@voanews.com burmese@voanews.com ကိုပို့ပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတစ်ဆင့်လဲဆက်သွယ်ပို့ပို့နိုင်ပါတယ်။အခုလာမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့ကြာတာရင်းညတိုင်းထုတ်လင်းပေးနေကြအပတ်စဉ်ကဏ္ဍတွေကကျွန်တော်ပြပြနေကြကျမရေကန္တာနောက်တိုင်းရင်ဒေသသတင်းတောက်တွေရဲ့တိုင်းရင်ဒေသကထူးခြားတဲ့သတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုရင်ဆုံးတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုပထမဆုံးနားဆင်ကြည့်ရှုအောင်ပါဒီတစ်ပတ်မှာတော့မြန်မာနဲ့တရုတ်လွှမ်းမိုးမှုသမိုင်းခေါင်းစဉ်နဲ့သုံးသက်ထားပါတယ်တရုတ်မြန်မာနယ်စပ်ဒေသကိုလွှမ်းမိုးနိုင်ဖို့မြန်မာနဲ့တရုတ်တို့ကြိုးပမ်းလာတာရာစုနှစ်နဲ့ချီရှိနေပါပြီအခုထက်ထိလည်းလွှမ်းမိုးဖို့ကြိုးစားနေစေဖြစ်တဲ့အကြောင်းကိုဥောက်ခင်ကသုံးသပ်ထားပါတယ်ခင်ဗျာ
မြမသမိုင်းမှာတပြည်လုံးအတိုင်းအတာနဲ့ပြောင်းလဲသွားတဲ့ဖြစ်ရပ်တွေဟာတရုတ်ပြည်မှာမြစ်ပြခံလေးရှိပါတယ်နှစ်ပေါင်း400ကျော်ကြာခဲ့တဲ့ဗကံခေတ်ဟာမွန်ဂိုတရုတ်တို့ကြောင့်ပျက်စီးသွားရပါတယ်ဆက်ကနေရာစီမှာအာဏာရတဲ့မန်ချူချင်းမင်းဟာပြည်မနဲ့အလန်းဝိတဲ့အစွန်အဖျားဒေသတွေကိုမချုပ်ကင်နိုင်သေးတာကြောင့်ယူနန်လိုနေရာမျိုးမှာလူဆိုးတမျှစူပူထွက်ကြလာပါလေမန်ချူချင်းအစိုးရရဲ့အာဏာသက်ယူနန်တိပြန့်နှံ့လာတဲ့အခါမှာတရုတ်လူဆိုးသခိုးတမျှတွေဟာမြန်မာပြည်ထဲကိုဒဇဒဇဝင်ရောက်ကုန်ကြပါတယ်ယူနန်သားသခိုးတမျှတွေအေယာဝတီမြစ်အရှိတ်ဘက်မြေပြန့်ပိုင်းအထိဝင်ရောက်သုံးချမ်းကြပြီမယ်လေအမမင်းကဟန်တားနိုင်စွာမရှိပါဘူးယူနန်သားလူဆိုးတွေတောင်းကျမ်းတာကြောင့်တပြည်လုံးတုန်လှုပ်ချောက်ချားပြီးစာနာရိတ်ခါရှားပါလာပါတယ်ဒါပေမဲ့ယူနန်ကိုစစ်သူကြီးဝူဆန်ကွေ့အုပ်ချုပ်တဲ့အခါမှာစကိုင်းမှာကိုလုံးနေတဲ့တရုတ်မင်းကိုဖမ်းဖို့တရုတ်တပ်ကြီးစေလွတ်တဲ့အတွက်ယုံလီမင်းကိုတရုတ်လက်ထက်ပြန်အပ်လိုက်ရပါတယ်ဒီပြည့်ရဟာဗမာတွေကိုတုံလှုပ်ချောက်ချားသွားစီတယ်လို့ဆိုပါတယ်တရုတ်ပြည်ကိုထိကိုက်နစ်နာစီမဲလို့ယူဆရင်တရုတ်အစိုးရဟာမြန်မာပြည်ထဲဝင်ရောက်ဆွတ်ဖက်ဖို့ဝင်မလေးတာကိုစစ်သူကြီးဝီဆန်ကွေကလက်တွေပြတ်လိုက်တာဖြစ်ပါတယ်အဲ့ဒီအချိန်ကစပြီးနောက်နှစ်ပေါင်း100လောက်ဗမာနဲ့တရုတ်အကြငိမ့်ချမ်းနေပါတယ်ယူနန်မှာမန်ချူချင်းအစိုးရအားကောင်းနေတာမို့ဗမာယူနန်နယ်စပ်ဒေသကိုပါစိုးမိုးနိုင်တဲ့အတွက်ဆက်ကွန်နစ်ရာစုမှာရှမ်းစော်ဘွားအချို့တရုတ်ရဲ့သစ္စာခံဖြစ်လာပါတယ်ယူနန်ရဲ့အထက်ဗမာပြည်အကြားကုန်းတွယ်မှုများပြားလာလို့ရှမ်းစော်ဘွားအုပ်ချုပ်တဲ့ဗမော်ကိုပွဲရုံမျိုးတော်အဖြစ်ဗဟုပြုပြီးကူးတန်းရောင်းဝယ်ကြပါတယ်ဆက်ရှိရာစုဟာမန်ချူချင်းတကူဩဇာအမြင့်ဆုံးကာလဖြစ်လို့ကိုကန်ဒေတာအပါဝင်ရှမ်းနယ်မြေအချို့တရုတ်လက်အောက်ခံဖြစ်တာပါလေမန်ချူချင်းကကိုဩဇာကြီးမားတဲ့ဆက်ရှိရာစုအလဲပိုင်းမှာဗမာအာဏာစက်ကိုနှစ်တရာကျော်တီထောင်ခဲ့တဲ့ကုန်းပောင်မင်းဆက်ထွန်းကားပါတယ်ဒါပေမဲ့ကုန်းပောင်မင်းဆက်မတိုင်မီကတည်းကရှမ်းမြောက်ဒေတာကိုတရုတ်ကလွှမ်းမိုးနေပြီဖြစ်ပါတယ်အလောင်းဖျားရှင်ပြူရှင်ဘိုးတော်ဖျားတို့ကဗမာအာဏာစက်ကိုပြန်လဲတီဆောက်ပါတယ်စင်ဘူရှင်တက်တဲ့မှာနေဇတ်ဒေသကိုဗမာကပြန်လဲကြီးစိုးနိုင်တဲ့အတွက်တရုတ်သစ္စာခံစော်ဘွားတွေကို ရာထူးကဖယ်ရှားတာနဲ့ပတ်သက်ပြီးတရုတ်ဧကရာဇ်ရှင်လုံနဲ့ထိတ်တိုက်တွေ့လာပါတယ်ရှင်ပြူရှင်လက်ထက်1965က1969အထိလက်ချိန်တိုင်တိုင်တရုတ်တပ်တွေမြန်မာပြည်ထဲကျူးကျော်တိုက်ခိုက်တာကိုဗမာကတွန်းလှန်နိုင်ခဲ့ပါတယ်။တရုတ်မြန်မာစစ်ပွဲပြီးဆုံးချိန်ကစပြီးနောက်နှစ်ပေါင်း100လောက်တရုတ်မြန်မာကုန်သွယ်ရေးထွန်းကားပါတယ်။တရုတ်ကအလွန်တန်ဖိုးထားတဲ့ကြောက်စိမ့်ရောင်းဝယ်မှုအထူးတိုးတက်လာပါတယ်။ကုန်းပေါင်းခင်နောက်ပိုင်းအထိဗမာဘီရင်ကိုရှင်းနေကလက်ဆောင်ပနာဆက်တာမြေဖြစ်ပါတယ်နောက်ဆုံးကုန်းပေါင်းဒီဘုံမင်းနန်းဆန်နဲ့ရှင်းနေကာလမှာဗဟိုချုပ်ကင်မှုလျော့နေလာတဲ့အတွက်နေဆက်ဒေသမတိမငိမ့်ဖြစ်လာပြီးယူနန်နဲ့ကုန်သွယ်မှုရပ်ဆိုင်းလိုက်ရပါတယ်တရုတ်ဓမြတွေ1885နိုဝင်ဘာလမှာဗမော်မြို့ကိုလူရဲဖျက်ဆီးတဲ့အထိမငိမ့်မသက်ဖြစ်လာပါတယ်ကိုလိုနီခေတ်1894မှာမြန်မာတရုတ်နယ်ကြားစာချုပ်ချုပ်ဆိုပါတယ်နမ်ဝန္တရိကန်ဒေတာကိုကနယ်နဲ့ကျိုင်းဟွန်နယ်ကိုတရုတ်ပိုင်ပြည်အင်္ဂလိပ်အစိုးရကအသိအမှတ်ပြုလိုက်ရပါတယ်နေဆက်တိုက်တန့်မှုတွေလုပ်တဲ့အခါမှာဝဒေတာမပါဘူးလို့ဆိုပါတယ်ဝဒေတာအရှိတ်မှာရာစုနှစ်နဲ့ချီးပြီးနေထိုင်လာခဲ့တဲ့လာဟုလူမျိုးလဲတရုတ်လက်အောက်ရောက်သွားပါလေ။ရှမ်းနဲ့ကချင်ပြည်နယ်အုပ်ချုပ်ရေးစနစ်ကိုအင်္ဂလိပ်ကအနည်းငယ်ပြုပြင်တာကတွဲလို့ရှေးဗမာမင်းလက်ထက်ကအတိုင်းပဲထားပါလေ။ပြဿနာအကြီးအကျယ်ပေါ်တော့မှဝင်ရောက်ဆက်ဖက်တာမှုနေဆက်ဒေသဟာပြည်မရဲ့တိုးတက်မှုမှာပါမလာပဲပရိသတ်ခင်မှာကြံရိတ်ခဲ့ပါလေ။မြန်မာနဲ့နေဆက်လူမျိုးစုအကြားရခိုင်ကလေးကရှိခဲ့တဲ့ပြဿနာကိုကော်လိုနီအစိုးရကဖြေရှင်းဖို့မကြိုးပမ်းမဲ့ရှောင်ကွင်းသွားခဲ့တာပါအင်္ဂလိပ်ကတပင်သွေးခွဲတာမဟုတ်ပါဘူးတရုတ်မြန်မာနယ်စပ်ဒေသဆက်ဆံရေးဆိုတာယူနန်မြန်မာဆက်ဆံရေးပဲဖြစ်ပါတယ်ယူနန်မြန်မာနယ်စပ်တလျှောက်ကတိုင်းရင်းသားတွေကိုဗမာနဲ့တရုတ်အစိုးရအဆက်ဆက်ကကြီးစိုးမှုအမိုက်တစ်ယောက်လုံးစူးစားခဲ့ကြပါတယ်ယူနန်မြန်မာနယ်စပ်ဒေသကတိုးရော်တွေဟာမြို့ကြီးပြည်ကြီးတက်ကြီးတွေဖြစ်လာတဲ့အထိအင်အားကောင်းနေပါတယ်ဒီလူမျိုးစုတွေဟာမျိုးနွယ်အရယူနန်နဲ့ဆက်ဆက်နေကြတာတွေ့ရပါတယ်။ဒါကြောင့်ယူနန်ကလူမျိုးစုတွေကိုလေ့လာပြီးပြည်တော်စုမြန်မာနိုင်ငံပေါ်ပေါက်ရေးကိုဆက်ဆက်စဉ်းစားကြပါလိမ့်ခင်ဗျာ
။တရုတ်မြန်မာနယ်စပ်ဒေသကိုလွှမ်းမိုးနိုင်မှုမြန်မာနဲ့တရုတ်တို့ရာစုနှစ်တွေနဲ့ချီကျိုးပန်းလာတာကိုဥောက်ခင်သုံးသပ်ခဲ့တာပါ။အခုတော့ကြာမကြီးခဏပါ။ဒီတစ်ပတ်မှာတော့မိုးကြီးပြီးရေပိုကြီးလာခြင်းအရေပြားနဲ့တခြားရောဂါအန္တရာယ်ပိုများလာတာကိုပြောထားပါဗျ။ဒီနှစ်မိုးကြီးကြီးမှုပိုပြင်းထန်လာတာကြောင့်ဒီအရေပြားရောဂါနောက်တခြားကုသရောဂါနဲ့မကုသရောဂါတွေပိုဖြစ်လာနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါဗျ။ဘာကြောင့်အခုလိုအန္တရာယ်ပိုများလာပြီးဘလို့ရောဂါတွေဖြစ်လာမှာဆိုရင်ရပါလဲ။ဒီအကြောင်းမြန်မာနိုင်ငံကရေပြားထုခုဆရာဝန်ကြီးဒေါက်တာစိုးဝင်းကိုကျွန်တော်ပဲမေးထားတာကိုနားဆင်ကြည့်ရှုကြပါအောင်ခင်ဗျ။
โอเคရေပြားထုခုဆရာဝန်ကြီးဒေါက်တာစဝင်းခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအခုဒီရေကြီးရေရှမ်းမှုကပြင်းပြင်းထန်ထန်ပေါ့နော်မကြုံစဘူးလောက်အောင်ဖြစ်လာတဲ့အခါကျတော့ဒီအရေပြားယောဂါတွေအပါအဝင်ဆရာကြီးဒီကုသယောဂါတွေမကုသယောဂါတွေပြင်းပြင်းထန်ထန်ဖြစ်လာမှာစဝင်ရတဲ့အတွက်ဘာကြောင့်အခုလိုဖြစ်လာမှစိုးရင်ရတာ ਨੇ ဘလို့ယောဂါတွေဖြစ်နိုင်တာနောက်ဘလို့ကြိုတင်ကာကွယ်ပြီးတော့လိုအပ်တဲ့ကုသမှုတွေလုပ်တင်တာကိုအဓိကပြောမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာရင
်ဟုတ်ကဲ့ဟိုဟုတ်ပါတယ်ဒီရေကြီးရေရှာကကျွန်တော်မြန်မာပြည်မှာဟိုဒီနေ့ခြာလောင်နေ့နေ့ခြာလောင်ဖြစ်လို့ရှိရင်ခါတိုင်းမြင်ဝမ်းနေမှာပဲဖြစ်တယ်ဘယ်တော့အခုချိန်ကောင်းဝေါ်ဒေတာလိုနေရာတွေမှာဖြစ်တယ်မြေကြုံစုလောက်ဆိုပြီးကျွန်တော်လည်းဖတ်ရပါအဲ့တော့အဲ့လိုမျိုးရေကြီးရေရှမ်းဖြစ်တဲ့အခါမှာကျွန်တော်သိထားဖို့ဟာကျွန်တော်ရိုးရိုးဒီရေတွေကမြောင်းရေချောင်းရေမကပဲနဲ့လူနေတဲ့နေရာတွေဝင်လာတဲ့အခါမှာဥပမာအိမ်နာလိုနေရာမျိုးကမတန့်ချင်းတဲ့ဟိုဂျီတွေဟိုအညစ်ဂျီတွေတခြားပစ္စည်းတွေဆက်ယုံနေအဲ့ကဓာတုတွေပစ္စည်းတွေတခြားအသုံးဆောင်တွေအားလုံးကရောပြီးတော့ကျွန်တော်ဒီရေကရိုးရိုးရေမဟုတ်ပဲနဲ့ဒီကူးဆက်ပြီးတော့ညဉ့်ညမ်းနဲ့ 哦，叶片里的，哎，那个就是说，亲家面是吧？就是原来亲家的，就是也在这边亲家的是吧？哎，那里，啊，亲们单身的也的，也在这边亲，啊，亲家一起比较对你啊是吧？的切。
好，感谢。啊，那古老的年年的是一些进化那边，老太也不如生一些前世的那些。
老的卡，这亲侬就是说，爷爷嘛的，祖祖的。做做你的作业，啊，这切，老的卡，我担心呢，把文件撇多的，农历讲给的，哎，农药工农药来做，哎，冬天讲，一边药干的，吃谷菜药干的，伢拉的做好，你做表现吧。
好，感谢。啊，那古罗里些呢，把文件念念木，一些四十户的账簿呢，不如一边的谷菜药干的，吃哪来那些？
好个，就那个一边做的，我看呢应该最繁荣，都啊边嘛把外表来表来，是吧？面哦，梯队间我看俺那个都嘛哦，别在那面偏离气吧那边，不他妈总表现哪个？骨髓摇摆一个，喏，那个嘛就面里的骨髓摇摆呀，骨髓叫骨面啦的，就是说的 bacteria 的摇摆一个，就那个。你爱哪里啊？伊里种一个人是被第二系列，然后伊边嘛，闽南片里只在不落高格，转到高格就来，是被第二系列种会叫哪里？特别要进来拿不收，进来太进来，我嘛吃到的苦了，养养不要，所以在的哪里家片里吃吧的，脑袋片大家多，翻个颜色全都好的，没有个的对的，是吧？青龙是苏尼比较，我啥的呀的，苏尼来看家了。也目的个爆发物，像我都哦，高中去的撇大个，然后去家里嘛，在外啥啦的，然后包路哦，电马路路里啊的嘛，哎，不会爆炸的，哎，哎呀，没有的啊的，咱免一撇吧。
好，感谢。老太爷的孙爷的故事要讲的细的了些。
老的卡撇了没细的，像我都 leptospirosis 的 bacteria 要讲的，哎，一讲你的了解。都那个 spiral 就来被滴的啊啦，就那路的德雷森那点嘛，你拿过喏？德雷森的，西的嘛，就啊，哦，没人把的，我们阿边喏，路那梯队东西，啊，古啊，德雷森的西的嘛，做的做诶，哎，哦，德雷森也，哎，西的啊，把那个那个 spiral 就来被滴的啊，西的嘛，记住就啊。一边的梯队来看嘛，手术里的医疗多好比哦，哦，路也过看那有温暖，温暖的看家人，过看那的哇，我偏了啦，打理我啦，得要比哦，就哇，得做来做耶，专隔离家里也是比哦，但是手那地方偏来呢，哦，骨髓摇摆的苦嘞，然后这里皮肤都把加骨髓摇摆的，叫我不能光用标了嘛。
好，感谢。今天嘛，老幺的故事么好的，所以才叫个系列了噻。
如今的苦干咯，一边嘛，哦，垃圾的，哦，然后咱们这的，哦，养羊母的，哦，哦，羊那路上没有，羊一撇吧。过年不能嘛，从表格走路呗。爷爷嘛，三步，然后你家里爷爷嘛，八年的，他都被他自己的八年的，哎，那所以。哦，撇的、剃的、乌纱娃娃、木地皮咯，就那路东边木叶苗的，哦，亚那里，那垃圾的，哎那里啊，没人撇的，哎那种人，哦，里面、窑里面、亚的够的，够的卡叫了，那他不会那里，他撇的，哪里撇的走不了，哦，性格性格，哦，撇了奶奶乌纱的，加撇的吧的。
好，感谢了，那他要的业绩舞台。你就真的小感觉细的那些，
那都过完了，那过细的，一边嘛那过细的，走路的啊，骑到的吧的嘛，啊哪里细的，喏太阳的细的，矮高的啊，像那路一人嘛的车咯，我坐你的看嘛，路一比较表比较 ，maturation 路跑的，一边啊，我表比较的，哪怕的一个我挂出来比较，不如表么嘞？像那路我不挂的那牛里不喏，哎那牛里地嘞，撇多奶奶，哎那种人祖祖爷爷嘞撇奶妈嘞，咋嘞？这苦嘛咋这样吧？
好，感谢。哎，就提古生后代的要干牛山，老太太就是要死的那些。
老的看，假如一人嘛，你要少多嘞，看，我那吃，你那吃， ဒါရင်းနဲ့ဆိုရင်ကျွန်တော်တို့ဓာညာတွေပေါ့နော်ခြိကိုက်ပုံးပဲ့ဓာညာတွေရတယ်ဒါအမြဲတမ်းလိုလိုဖြစ်ပါတယ်ဟိုဥမာဟိုတင်းငုတ်တို့ရှိတာလည်းမသိဘူးဂျိုင်းဂျိုင်းရှိတာလည်းမသိဘူးဆိုတဲ့အခါကျတော့ဒီဟာတွေကပုံးပဲ့တာတွေခြိကိုက်တာတွေရေကြားပုံးပဲ့တာတွေဓာညာတွေရတယ်ဖြစ်လေးရှိတယ်နောက်ပိုးထောင်ဝင်ပြီးတော့နောက်ဆက်တွဲပြဿနာတွေအဲ့ဒီကနေစသွားနိုင်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ရေပူကြည့်လာခြင်းအရေပြားနဲ့တခြားရောဂါအန္တရာယ်ပိုများလာတာကိုကျန်းမာရေးကဏ္ဍမှာနှาศင်ကြည့်ရှုခဲ့ရတာပါအခုတော့နောက်ပတ်စဉ်ကဏ္ဍဖြစ်တဲ့တိုင်းရင်သတင်းစွာအစီအစဉ်ပါဒီတစ်ပတ်မှာတော့ကချင်ဘက်ပန်ဝါမြို့ဆောင်တိုင်းရင်ကို KIA ကချင်တပ်ကအပီးသိမ်းလိုက်တာနောက် CDF ချင်းတပ်ကစေဦးစည်းချုပ်ထန်တလန်တိုက်ပွဲတွေကြာဆုံးခဲ့တာနဲ့စစ်ကောင်းဆောင်ငြိမ်းချမ်းရေးကန့်လှတာကို KNDF KNY တပ်ကဘယ်လိုသဘောထားတာပါဝင်တိုင်းရင်သတင်းတွေကိုပြောထားပါတယ်ဒီစီစဉ်ကိုတော့ FEVR လို့တကောက်ခေါ်တဲ့နေဆက်ဒေသတိုင်းရင်သတင်းတာဝန်ထမ်းအဖွဲ့ကတင်ဆက်ပေးထားပါတယ်ခင်ဗျာ
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအမိပါနေဆက်ဒေတာကတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလောက်မှာနားဆင်ရမှာတွေကတော့ကချင်ပြည်ပန်ဝါမြို့ရဲ့မြို့ဆောင်တပ်ရင်းဖြစ်တဲ့နေသားဆောင်တပ်1332တပ်ရင်းကို KIA ကအပိတ်သိမ်းပိုက်လိုက်ပြီဖြစ်ပါတယ်CDF ထန်တလန်ရဲ့စစ်ဦးစီးချုပ်ဆလိုင်းရမ်ဇယ်ထန်တလန်မြို့သိမ်းတိုက်ပွဲထဲမှာကြဆုံခဲ့ပါတယ်။တရင်လွာတွေထဲမှာတော့စစ်ကောင်းဆောင်ရဲ့ငြိမ်းချမ်းရေးကမ်းလှမ်းမှုတွေအပေါ်ခရစ်နီအမျိုးသားများကာကွယ်ရေးတပ် KNDF ဘက်ကဘလို့မျိုးတုံ့ပြန်လိုက်ပါတယ်လဲဆိုတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိနေပါတယ်။
ကျမကနန်းဟောင်းမှာရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။တရုတ်မြန်မာနယ်စပ်ကချင်ပြည်ပန်ဝါမြို့ရဲ့မြို့ဆောင်တိုက်ရင်တစ်ခုဖြစ်တဲ့နယ်ချားဆောင်တပ်1332တိုက်ရင်ကိုကချင်လွတ်လပ်ရေးတပ်မတော် KIA ကအပြစ်တပ်သိမ်းပိုက်လိုက်နိုင်ပြီဖြစ်ပါတယ်။ကချင်အထူးဒေသတဲ့ပန်ဝါမြို့နယ်10မိုင်လောက်အကွာမှာရှိတဲ့အမှတ်1332နယ်ချားဆောင်တပ်ဌာနချုပ်ကို KIA ကအောက်တိုဘာလ15ရက်နေ့မှာသိမ်းပိုက်နိုင်ခဲ့တယ်လို့ KIO ပြောခွင့်ရဗိုလ်မှူးကြီးနော်ဘူးကပြောပါရတယ်။ဒီစခန်းကို KIA ကအောက်တိုဘာလ10ရက်နေ့ကစပြီးတိုက်ခိုက်ခဲ့တာဖြစ်တယ်လို့လက်ရှိမှာတော့စစ်တပ်ကလေကြောင်းတိုက်ခိုက်မှုတွေဆက်တိုက်လုပ်နေလို့ဒေသခံပြည်သူတွေဘေးလွတ်ရာကိုထွက်ပြေးနေကြရပါတယ်။
ချမ်းပြည်မြောက်ပိုင်းဒီဘောမြို့ကိုအလုံးစုံသိမ်းပိုက်ထားပြီလို့တအန်းတက်မတော် DNL ကအောက်တိုဘာလ14ရက်နေ့ကထုတ်ပြန်ပါတယ်ဒီဘောမြို့ကို2လကျော်ကြာတိုက်ခိုက်ခဲ့ရမှာစစ်ကောင်စီရဲ့ခမာယာ903ခမာယာ904ခလာယာ23တပ်စခန်းရဲစခန်းအပါအဝင်အစိုးရဌာနဆိုင်ရာယုံတွေကိုသိမ်းပိုက်ရရှိခဲ့တာဖြစ်ပြီးတိုက်ပွဲကာလအတွင်းလက်နက်အမျိုးမျိုးကိုလည်းသိမ်းဆည်းရမိခဲ့တယ်လို့ဆိုပါတယ်တေတုံရနှစ်ခွန်စစ်စင်ရေးဒုတိယပိုင်းမှာ DNL ဘက်ကနောင်ချိုမိုးကုတ်မိုးမိတ်ကြောက်မဲနဲ့ဒီဘောမြို့လူကိုအလုံးစုံထိန်းချုပ်ထားလိုက်နိုင်တာဖြစ်ပါတယ်ဒီဘောမျိုးသိမ်းတိုက်ပွဲတွေဒီသခံ33ယောက်တည်ဆုံးခဲ့ပါတယ
်ကရင်နေပြည်ဖားဆောင်တဲ့ပေါ်လခဲကြားကစစ်ကောင်စီရဲ့ထူးချောင်းစခန်းကုန်းကိုကရင်နေမဟာမိတ်တော်လိုင်းရဲ့အင်အားစုတွေကအပိတ်တက်သိမ်းယူလိုက်ပြီဖြစ်ပါတယ်ဖားဆောင်တဲ့ပေါ်လခဲကြားကစစ်ကောင်စီရဲ့အင်အား30လောက်ရှိတဲ့စခန်းကုန်းကိုဖားဆောင် PDF နဲ့ကရင်နေပြည်တမရော KA drone တပ်ဖွဲ့တို့ကနေဘူပေါင်းစစ်စင်ရေးလုပ်ပြီးတော့တင်းယူခဲ့တာလို့ဖားဆောင် PDF စစ်ဖက်ဆိုင်ရာပြောရေးဆိုခွင့်ရှိသူကပြောပါတယ်။အော်တိုဘာလ12ရက်နေ့မှာထူးချောင်းစခန်းကုန်းကိုအပြစ်တပ်တင်ပိုင်နိုင်ခဲ့တာဖြစ်ပါတယ်။ထူးချောင်းစခန်းကုန်းကဘော်လခဲမြို့ရှိစစ်ပြူဟာကနေဖားဆောင်မြို့ကိုစစ်ကောင်စီစစ်ကူတပ်တွေကပို့ဆောင်နေချိန်မှာခရီးတစ်ထောင်နားကျတဲ့စစ်ရေးပြူဟာအချက်ချာကျတဲ့နေရာဖြစ်ပါတယ်။
စီဒီဖ်တန်တလန်စီဦးစီချိုဆလိုင်းရမ်ဇယ်ဟာတန်တလန်မြို့သိမ်းတိုက်ပွဲမှာကြာဆုံးခဲ့ပါတယ်အသက်30ပဲရှိသေးတဲ့ဆလိုင်းရမ်ဇယ်ဟာအောက်တိုဘာလ12ရက်နေ့ကတန်တလန်မြို့ NLD ရုံးအဆောက်အုံမှာခြေကုပ်ယူထားကြတဲ့စစ်ကောင်စီတပ်သားတွေကိုတိုက်ခိုက်တဲ့အချိန်မှာလက်နက်ကြီးထိမှန်ခဲ့ရာကြောင့်ရဲဘော်2ယောက်နဲ့အတူကြာဆုံးခဲ့ရတာဖြစ်ပါတယ်ဆလိုင်းရမ်ဇယ်ဟာဆင်အနာသိမ်းမှုမဖြစ်ပွားခင်ကတန်တလန်မြို့နယ်ကျောင်းသားများမိသားစုရဲ့ခေါင်းဆောင်ဖြစ်တယ်လို့ချင်းတက္ကသိုလ်ကျောင်းသားအဖွဲ့အစည်းတွေမှာလည်းဦးဆောင်ပါဝင်ခဲ့သူလည်းဖြစ်ပါတယ်ဆလိုင်းရမ်ဇယ်မှာအမျိုးသမီးနဲ့ကလေးနှစ်ယောက်ကြံရစ်ခဲ့ပြီးစီဒက်ထန်တလန်ရဲ့အတ္တိကအားထားရတဲ့ခေါင်းဆောင်ကြဆုံသွားတဲ့အပေါ်တော်လိုင်းရဲဘော်ရဲဖက်တွေနဲ့ချင်းပြည်သူတွေကဝမ်းနည်းကြွယ်နေကြပါတယ်
ရခိုင်ပြည်တောင်ကုန်းမြို့နယ်ထဲကပေါက်အင်းရွာကိုစစ်တပ်ကလေကြောင်းကနေဘုံကျဲတက်ခိုက်ခဲ့လို့အရတား3ယောက်ဒဏ်ရာရရှိခဲ့ပါတယ်။အောက်တိုဘာလ14ရက်နေ့ညနေမှာစစ်ကောင်စီကဂျက်ဖိုက်တာနဲ့လာရောက်ဘုံကျဲခဲ့တာဖြစ်ပြီးရွာထဲကဘုံတော်ကြီးကျောင်းနဲ့အိမ်တချို့လည်းထိမှန်ပျက်စီးခဲ့တယ်လို့တရခန့်တယောက်ကပြောပါတယ်။တန်းလွဲရွာမမျိုးကိုလည်းအောက်တိုဘာလ9ရက်နေ့တုန်းကစစ်တပ်ကလေကြောင်းကနေဘုံကျဲခဲ့လို့ကလေးငယ်အပါအဝင်ဒေသခံ16ယောက်ထံမှနေထိမှန်တေဆုံးခဲ့ပြီး9ယောက်တန်ရာရရှိခဲ့ပါတယ်။အော်တိုဘားလာ4ရက်နေ့ကလည်းကင်းတောင်းစံပြရွာလေကျောင်းကနေပုံကျဲခံရလို့ဒေသခံ4ယောက်တေဆုံးခဲ့ပါတယ်
။မွန်ပြည်နယ်မော်လမြိုင်မြို့မှာဌာနဆိုင်ရာပူပေါင်းထားတဲ့တရားမဝင်ကုန်စည်တိုက်ဖျက်ဖမ်းဆီးအဖွဲ့ကထိုင်းနိုင်ငံကနေတင်သွင်းလာတဲ့ကုန်ပစ္စည်းတွေကိုမြို့အဝင်ဂိတ်တွေအပြင်ပွဲယုံနဲ့ဂိုဒေါင်တွေမှာအခုရက်ပိုင်းနဲ့လိုက်လံဖမ်းဆီးနေတယ်လို့လုပ်ငန်းရှင်တွေကပြောပါတယ်။အခြေခံစားတောက်ကုန်လူ3ကုန်၊ဆေးဝါးအလှကုန်၊ဆုပ်လုပ်ရေး3ကုန်ပစ္စည်းတွေအပါအဝင်အထွေထွေ3ကုန်ပစ္စည်းတွေနဲ့ထိုင်းနယ်ဆက်ကနေတင်သွင်းလာတဲ့မော်တော်ယာဉ်တွေကိုပါမြို့အဝင်ဂိတ်တွေမှာဖမ်းဆီးနေတာဖြစ်ပါတယ်။အဲ့ဒီဂိတ်တွေကနေအစမတန်ငွေကြေးတောင်းခံနေတာကြောင့်လေပစ္စည်းတင်သွင်းသူတွေကလုပ်ငန်းတွေရပ်နားထားကြတယ်လို့ရင်းလိုက်ပြေးဆွဲသူတွေကဆိုပါတယ်ဒီလိုခြေနေတွေကြောင့်ဒီသတွင်ကုန်ပစ္စည်းပြတ်လတ်မှုတွေပါဖြစ်ပေါ်လာနိုင်တယ်လို့ကုန်သည်တွေကပြောပါတယ
်အခုဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါစစ်ကောင်းဆောင်ရဲ့ငြိမ်းချမ်းရေးကမ်းလှမ်းမှုတွေအပေါ်ဂရင်းအမျိုးသားများကာကွယ်ရေးတပ် KNDF အနေနဲ့တွဲဆောင်ဆွေးနွေးဖို့မရှိဘူးလို့ဆိုပါတယ်။ကျွန်မအမိအနေနဲ့တင်ဆက်ထားပါတယ်။တွဲဆောင်ဆွေးနွေးတဲ့နီးနဲ့ပဋိပက္ခတွေကိုအပြေရှာဖို့စစ်ကောင်းစီကောင်းဆောင်ကပြောဆိုနေပေမဲ့စစ်ရာဇဝေမှုနဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဆက်ပြီးကျူးလွန်နေတဲ့အတွက်တွဲဆောင်ဆွေးနွေးမှာမဟုတ်ဘူးလို့ဂရင်းအမျိုးသားများကာကွယ်ရေးတပ် KNDF ရဲ့ဥက္ကဋ္ဌခွန်ပီထူးကပြောပါတယ်။
စစ်ကောင်စီကပုံကျဲတိုက်ခိုက်မှုတွေလက်နက်ကြီးကျင့်မှုတွေလုပ်ပြီးမှကျွန်တော်တို့ကိုဖိအားပေးပြီးမှပေါ့နော်အပြစ်ခတ်ရဆယ်ရီလုပ်ဖို့စစ်ကောင်စီတောင်းဆိုလှုပ်ဆောင်နေတယ်ဆိုတာကတော့တင်ရှားတယ်ပေါ့နော်ဒီလိုလှုပ်ဆောင်နေတဲ့လှုပ်ရကအင်မတန်ရက်ဆက်ပြီးမှပေါ့နော်ဒီတရားနီလမ်းမမှန်ဘူးဆိုတာကိုကျွန်တော်တို့သိရှိတယ်အဲ့ဒါကြောင့်မလို့အော်ကျွန်တော်တို့အနေနဲ့စစ်ကောင်စီအခုဖိတ်ခေါ်တဲ့ပုံမှာပေါ့နော်ဒါနံပါတ်1လက်ခံနိုင်စရာအကြောင်းမရှိဘူး
စစ်ကောင်စီကတွဲဆောင်ဆွေးနွေးတဲ့နီးနဲ့အပြေရှာကြဖို့ပြောဆိုမှုကိုဂရင်းအမျိုးသားများကကွယ်ရေးတပ် KNDF လို့ပဲတခြားထုတ်လွှင့်ရေးအဖွဲ့အစည်းတွေကလည်းလက်မခံဘဲငြင်းဆန်နေကြတယ်လို့ခွန်ပီထူးကဆက်ပြောပါတယ်
။ဒီကျွန်တော်တို့ရဲ့ညီနောင်မမိတ်အဖွဲ့အစည်းတွေအားလုံးကိုဆက်သွယ်ချိန်ချက်ချင်းမှာသူတို့တွေအားလုံးကလည်းကျွန်တော်တို့ရည်တည်တဲ့သဘောထားအတိုင်းပဲစစ်ကောင်စီဖိတ်ခေါ်တဲ့ဒီရွေးကောက်ပွဲတွေအပြစ်ခတ်ရဆဲလုပ်တဲ့စီစဉ်မျိုးကိုလက်ခံနိုင်ဖို့လာလာမရှိပါဘူး။ဆိုတော့ကျွန်တော်တို့ဒီမွန်ပြည်နယ်၊ကရင်ပြည်နယ်၊ရှမ်းပြည်နယ်မှာရှိနေတဲ့အင်အားစုတွေပါဝင်ကချင်ပြည်နယ်နဲ့ဒီချင်းရခိုင်အားလုံးပေါ့နော်စကိုင်းမကွေးမှာရှိတဲ့တပ်တွေအားလုံးအဖွဲ့အစည်းတွေအားလုံးကပေါ့နော်စစ်ကောင်စီရဲ့ဖိတ်ခေါ်မှုကိုအားလုံးကငြင်းဆန်ကြတယ်
စစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကလူစင်တဲ့အခွင့်အရေးတွေကိုလက်နက်ကင်ပြီးတော်လန်တောင်းဆိုနေတဲ့အပေါ်လိုက်လျောသွားမှာမဟုတ်ပဲတွဲဆုံဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်ထားပါတယ်
တနက်ကအကြမ်းဖက်နီးနဲ့မိမိတို့လူလားချက်တွေကိုတောင်းဆိုလို့မရပဲနိုင်ငံရေးစပွားပိုင်းကိုရောက်ရှိလာပြီးညဉ့်ညစာဖြည့်ရှင်းခြင်းနီးနဲ့သာပိဋိပက္ခတွေကိုပြည်တယ်စီမှာဖြစ်ပါတယ်ကျွန်တော်အနေနဲ့တနက်ကအကြမ်းဖက်တောင်းဆိုမှုတွေအပေါ်မှာလက်လျောဖြည့်ရှင်းပေးသားမှာမဟုတ်ဘူးဆိုတာလည်းပြောချလိုပါတယ
်တနင်္ဂနွေလုံးပြတ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA 9နှစ်ပြည့်နှစ်ပတ်လည်နေ့ဖြစ်တဲ့အောက်တိုဘာလ15ရက်နေ့မှာစစ်ကောင်စီခေါင်းဆောင်ကပြောဆိုလိုက်တာဖြစ်ပါတယ်စစ်ကောင်စီဘက်ကတွဲဆုံဆွေးနွေးမှုနဲ့ပြဿနာတွေကိုအပြေရှာကြဖို့ပြောဆိုနေပြီမဲ့လက်ရှိအချိန်မှာတော့တိုင်းရင်းသားတွေကဒီဆွေးနွေးပွဲဖိတ်ခေါ်မှုကိုလက်မခံမဲ့ Federal Democracy အုပ်ချုပ်ရေးပေါ်ပေါက်လာတဲ့အထိဆက်ပြီးလှုပ်ဆောင်သွားမယ်လို့ခွန်ပီထူးကပြောပါတယ်ချင်းပြည်ဟာခါထန်နလန်ဂျာကချင်းတော်လိုင်းရင်တက်ဖွဲ့တွေတိမ့်ပိုက်ထားတဲ့စစ်ရေးအရာအရေးပါတဲ့တောင်ကုန်းတွေကိုဒီရက်ပိုင်းထဲမှာစစ်ကောင်စီကထိုးစစ်ဆင်တိုက်ခိုက်လာနေပြီးချင်းတော်လိုင်းရင်တက်ဖွဲ့တွေနဲ့အပြင်းထန်တိုက်ပွဲတွေဖြစ်ပွားနေပါတယ်။အဲ့ဒီဘက်ကစစ်ရေးအခြေအနေကိုတော့ကိုရောဘက်ကစူးစီးထားပါတယ်
။ဟာခါထန်နလန်ဂျာကချင်းတော်လိုင်းတက်ဖွဲ့တွေဇူလိုင်လတုန်းကတိမ့်ပိုက်ထားတဲ့အော်တူတောင်၊လုံခါတောင်နဲ့စီထရီနေရာဘက်ကိုအော်တူဘာလ13ရက်နေ့ကစလို့စစ်ကောင်စီကတံပြန်ထိုးစစ်ဆင်တိုက်ခိုက်လာခဲ့တာဖြစ်ပါတယ်မီပြင်းရောဝေဟင်ကနေပါပြန်လဲထူးစစ်ဆင်လာခဲ့တာဖြစ်ပါတယ်အောက်တိုဘာလ15ရက်နေ့ကဖြစ်ပေါ်တဲ့တိုက်ပွဲမှာစစ်ကောင်စီဘက်က10ယောက်ကျော်သေဆုံးခဲ့တယ်လို့အခါမြုပ်ပြည်သူစေယုံမှလည်းတန်ရာရရှိတဲ့စစ်ကောင်စီတပ်သားအယောက်30ခန့်ရောက်ရှိခဲ့တယ်လို့ချင်းမျိုးသားတအူစင်နေပြည်နယ်ပြောဆိုခွင့်ရှိသူစလိုက်ထက်နေကပြောပါတယ်
跟着今天的记者去找，所以然后呢，就塞在了中间，在这个这个网店了。这边我们后面有个内站的，那这边从1800年的单位，现在多了，这都是江浙那边，这都看到谁要找家的，是老母，这都是在那个，他看谁用嘛了，啊，等下东西跟着走，谁用要的。
စစ်ကောင်စီတပ်ဖွဲ့ဟာဟာခါထန်တလန်ကြားကိုတံပြန်စစ်စင်ရေးမစခင်ကအခါမျိုးရုံးတောင်မှာခြေဆိုင်တဲ့စစ်ဗျူဟာဂုံးထဲကိုလေးချောင်းသုံးပြီးစစ်အင်အားဖြည့်တင်ခဲ့ပါတယ်။အဲဒီနောက်အောက်တိုဘာလ13ရက်နေ့မှာစစ်ကား9စီးနဲ့ပြည်မြလွန်ပြင်ကိုစစ်ကိုလွှတ်ပြီးသူတို့လက်လွတ်ရှုံရှုံခဲ့တဲ့စခန်းတွေကိုပြန်လည်သိမ်းပိုက်နိုင်ဖို့ကိုစစ်စင်လာခဲ့ကြတာဖြစ်ပါတယ်။စစ်ကောင်စီအနေနဲ့မြို့တော်ဟာခါကိုစစ်ပြီးထိန်းချုပ်ဖို့ထန်တလန်မြို့ကစစ်ရေးအရာအရေးပါတဲ့နောက်ဆုံးခံတပ်ဖြစ်ပါတယ်။ဒါကြောင့်ထန်တလန်မြို့ကိုလက်မလွှတ်ရရည်အတွက်ခုခံတိုက်ခိုက်နေတာဖြစ်တယ်လို့စလိုက်ချက်နေကပြောပါတယ
်။အရှင်ဒရက်ကကတော့ကတလန်မြို့ပြန်ဆောင်ရေးဆိုလို့သူလုပ်ပြတာပြောထန်တလန်ကတော့သူတို့ကြက်မှာပါလို့ဆိုတော့ထန်တလန်တို့ပြည်ပြည်ကိုချိုးမနိုင်တော့အခါကတော့တိုက်ချင်းနေစတော့သူတို့တွေ့တော့အဲ့ဒါချက်ထန်တလန်ကိုပြန်ပြီးတော့မရမှာပြန်ပြီးတော့အရာယူနိုင်ဘူးကကျွန်တော်တို့ပဲထန်တလန်ကတော့သူတို့ကဆင်းရဲရလေးရှိလို့ဆိုတော့တချို့တော့တော့ကျွန်တော်တို့ကချက်ချုပ်လို့ရတဲ့အကြောင်းထန်တလန်ကသူ့အတွက်ပြောသူတို့လေးကြတယ်လေထားလို့ဖြစ်တယ်ဟုတ်လား
အခါမျိုးကနေမိုင်20ကျော်ပဲကွာဝေးတဲ့ထန်တလန်မြို့ကိုပြန်လည်ထိန်းချုပ်နိုင်ဖို့စစ်ကောင်စီကအပြင်းထန်ထိုးစစ်ဆင်တိုက်ခိုက်ခဲ့ပြီးအောက်တိုဘာ2ပတ်အတွင်းမှာလေကြောင်းကနေအကြိမ်ပေါင်း130ကျော်ပုံကျဲတိုက်ခိုက်ခဲ့ပါတယ်။လက်ရှိမှာထန်တလန်မြို့ထဲမှာစစ်တပ်စခန်းနှစ်ခုပဲကျန်တော့ပြီးတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့အောက်တိုဘာလ12ရက်နေ့ကတော့စစ်တပ်ထန်တလန်ရဲ့စီဦးစီးချုပ်စလိုင်းရမ်ဇဲလ်ထန်တလန်တိုက်ပွဲမှာကြာဆုံးခဲ့ပါတယ်ခင်ဗျာ
။အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါ။
ကချင်ပြည်ပန်ဝါရဲ့မြို့ဆောင်တပ်ရင်းဖြစ်တဲ့နေချမ်းဆောင်တပ်တစ်တုံရတုံရနှစ်တပ်ရင်းကို KIA ကအပိသတ်သိမ်းပိုက်လိုက်နိုင်ပြီဖြစ်ပါတယ်။ CDF ထန်တလန်စီဦးစီးချုပ်ဆလိုင်းရမ်ဇဲလ်ထန်တလန်မြို့သိမ်းတိုက်ပွဲမှာကြာဆုံးခဲ့ပါတယ
်။တရရှင်နဲ့အခုနားဆင်နေကြတာကတော့နက်ဆက်ဒေတာကတိုင်းသားသတင်းတော့တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းတော့ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအာမီပ
ါ။ကချင်ဘက်ပန်ဝါမျိုးဆောင်တိုင်းရင်ကို KIA ကချင်တက်အပီးသိမ်းလိုက်တာပါဝင်တိုင်းရင်သတင်းလာပါ။အခုလိုအပတ်စဉ်ကဏ္ဍတွေပြီးမှာတော့ဖီယိုအမေရိကန်တိုင်းချက်တာရင်းညစီစဉ်နေဆုံးမသက်ခင်သတင်းချင်းချုပ်မခင်ပြထွေးပြောပြပေးပါအောင်ခင်ဗျာ
ဂျီမီနိုင်ငံမှာရှိတဲ့ဟူတီတပုံတွေရဲ့မြေရောက်လက်နက်တူလောက်ယုံတွေကိုအမေရိကန်ကဒီပို့ဟူးနေတော့ကလေကြောင်းကနေအတိအကျပြစ်မှတ်တွေကိုမှန်အောင်ပြစ်ခတ်တိုက်ခိုက်နိုင်ခဲ့တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကပြောပါတယ်ဒီကြောင့်ကုန်သွယ်ရေးမှာအထူးကြကြတဲ့ပင်လယ်နီနဲ့အေဒင်ပင်လယ်ကွေ့ထဲမှာသွားလာနေကြတဲ့သင်္ဘောတွေကိုနှောက်ယှက်ပေးပြီးတစ်နှစ်ပတ်လုံးပြစ်ခတ်တိုက်ခိုက်နေတဲ့ဟူတီအဖွဲ့တွေရဲ့လက်နက်စခန်းတွေကိုအမေရိကန်က B2 ဘုံးကျဲလေယာဉ်တွေနဲ့တိုက်ခိုက်ခဲ့တာပါ။ဒါဟာဖြစ်တစ်ဖက်ရန်သူကသူတို့ဘလောက်ပဲပုံရှိုးကွယ်ရှိုးနဲ့အပြင်းထန်တိုက်ခိုက်တိုက်ခိုက်သူတို့ကိုရအောင်ရှာဖွေပြီးတိုက်ခိုက်ချေမှုန်းနိုင်စွမ်းရှိတဲ့အမေရိကန်ရဲ့သူမတူစွမ်းပကားကိုပြသလိုက်ကြပါပဲလို့လည်းဝန်ကြီးအော့စတင်ကပြောပါရရှင်။လာမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီသမ္မတလောင်းနေရာကနေဝင်ပြိုင်မဲ့အထူးသမ္မတကမလာဟဲရစ်ကသူသာသမ္မတဖြစ်လာခဲ့မယ်ဆိုရင်လက်ရှိဒီသမ္မတဘိုက်ဒန်အစိုးရအုပ်ချုပ်မှုပုံစံမျိုးဆက်လုပ်မှာမဟုတ်ဘူးလို့ပြောဆိုလိုက်ပါတယ်။သူ့အနေနဲ့ဒီအတွေးသစ်အမြင်သစ်တွေနဲ့ခေါင်းဆောင်မျိုးဆက်သစ်တွေကိုကိုစားပြုသွားမှာဖြစ်တယ်လို့ကမလာဟဲရစ်ကဒီပုတ်ထုံးနေတုန်းက Fox ရုပ်သံနဲ့တွေ့ဆုံမင်းမြန်ကန်အထွန်းမှာပြောဆိုသွားတာပါ။လက်ရရင် conservative ရုပ်သံသတင်းဌာန Fox နဲ့ပထမဆုံးအကြိမ်ပြုလုပ်တဲ့ဒီတွေ့ဆုံမေးမြန်းခန်းမှာလက်ရှိဒီမိုကရက်အစိုးရလက်ထက်လူဝင်မှုကြီးကြပ်ရေးနဲ့ဆိုင်ရာကိုင်တွယ်ပုံတွေကနေစပြီးတော့ဒီလိန်အင်ကာပြုပြင်ပြောင်းလဲမှုကိစ္စတွေအထူးအဆုံးအကြောင်းအရာဆုံးကိုထောက်ပြီးတော့မေးမြန်းခဲ့တာဖြစ်ပါတယ်အထူးသဖြင့်ဒီသမ္မတဘိုင်ဒန်အစိုးရလက်ထက်လေးနှစ်တာဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးတော့သမ္မတဘိုင်ဒန်နေရာမှာသူဆိုရင်လည်းဒီလိုပဲကိုင်တွယ်ဖြစ်မှာပါလို့ Harris ကပြီးခဲ့တဲ့သတင်းပတ်တုန်းကပြောဆိုခဲ့တာကိုဒီသူ့အပေါ်မေးခွန်းထုတ်တာတွေရှိခဲ့ပြီးတဲ့နောက်မှာပြည်လဲတုံ့ပြန်လိုက်တာလည်းဖြစ်ပါရဲ့ရှင်။ဒီကနေ့ကြာရောက်တဲ့သတင်းကြိုလာပြင်းတဲ့အခါတမင်ရမှာတော့မြန်မာပြည်သူတွေကြုံတွေ့နေရတဲ့အခြေတဲတွေကိုစာနာနားလည်ပြီးလိုအပ်တဲ့လူသားချင်းစာနာမှုအကူအညီတွေကိုဆက်ပြီးတော့ပေးသွားမယ်လို့အမေရိကန်ပြည်ထောင်စုကပြောကြားလိုက်ပါရယ်။အမေရိကန်နဲ့မြန်မာပြည်သူတွေနဲ့အတူတသားတဲ့ရက်တည်နေတယ်လို့ပုံမှုတောက်ပါတဲ့ငင်းချမ်းသာယာတဲ့အနာဂတ်လမ်းကြောင်းစီကိုတွားနေကြတဲ့မြန်မာပြည်သူတွေကိုဆက်လက်ထောက်ခံအားပေးသွားမယ်ဆိုပြီးတော့လည်းဒီမြန်မာနိုင်ငံဆိုင်ရာအမေရိကန်တာဝန်ကြီးကပြောဆိုခဲ့ပါရယ်ရှင်။
ကျေးဇူးပါမကင်ဖြူထွေးရေအခုလိုသတင်းအချင်းချုပ်ပြီးမှာတော့ VOA American တိုင်းရဲ့ဒီညချက်တာရင်းညအစီအစဉ်တွေဒီမှာပဲပြန်ဆောင်သားပါပြီဒီညအစီအစဉ်ထုတ်လွှင့်မှုကအလိမ်ပါပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ ဘီလ်အန်ဒရဒေးနဲ့ဒန်နီယယ်ဘရော်ဒီတို့ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမြမှာ VOE ကိုအခုလိုနားဆင်ကြည့်ရှုအားပေးကြကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးအခုကြားရောက်တဲ့သတင်းကျွမ်းပါလေဘေးပရာအားလုံးကနေဝေးကွာပြီးတော့စိတ်ချမ်းသာကိုယ်ချမ်းသာရှိကြပါစေကောင်းကောင်းနဲ့အိပ်စက်အနိုင်ယူနေတဲ့ညဖြစ်ကြပါစေခင်ဗျာ
This program has come to you from the Voice of America.